Welcome to the Voice of America in Burmese.
ပြန်ပေါင်းခင်ခင်ရတဲ့ညတညဖြစ်ပါစေခင်ဗျာအမေရိကန်ပြည်ထောင်စု Washington DC မြို့တော် VOA American အတန်းကနေ2022ခုနှစ်နိုဝင်ဘာ17ရက်တောက်ချာနေ့ညပိုင်းမြန်မာဘာသာစီစဉ်နေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိ line to meter 1925 32တို့ကနေစတင်အတန်းလွှင့်နေပါပြီခင်ဗျာဒီညတော့အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပါ
ကျွန်တော်ကတော့ဝင်းမြမမတ်ကင်ပြူထွေနေတူဒီနေ့ထိတ်တဲရောက်သတင်းတွေကိုပြောပြပေးမှာပါဒီနေ့ထူးခြားတဲ့သတင်းတွေထဲမှာတော့မြန်မာမပါတဲ့အာဆီယံထိပ်သီးဘွဲ့ကနေအရှိတီမော့ကို17နိုင်ငံမြောက်အဖွဲ့ဝင်မူအဖြစ်လက်ခံလိုက်ပါပြီ။မြန်မာရေးအချိန်ကာလသတ်မှတ်ဆောင်ရွက်ဖို့ကိုလည်းဒီအာဆီယံခေါင်းဆောင်တွေစဉ်းစားနေကြပါတယ်။အမေရိကန်သမ္မတကတော့ကမ္ဘာဥတုရာသီနီလာကန်ကြီးတက်ပြီးလှုပ်ဆောင်နေတာတွေကိုရှင်းပြဖို့ရှိနေပါတယ်။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားစရာသတင်းတွေကိုပြောပြပေးပါပါကိုရနေ
။ဟုတ်ကဲ့ပါ။သတင်းတွေပြီးနားဆင်ရမယ့်ထဲမှာတော့အာဆီယံအစည်းအဝေးကိုဒီကနေ့ကျင်းပခဲ့ပြီးတော့မြန်မာရေးနဲ့ပတ်သက်ပြီးတော့အချိန်ကာလတစ်ခုသတ်မှတ်ဆောင်ရွက်ကြဖို့ကိုအာဆီယံခေါင်းဆောင်တွေကြားသဘောတူခဲ့ကြပါတယ်ဒီပေါ်မှာပြည်တွင်းကရောဘယ်လိုသဘောထားကြပါလဲ
အဲ့ပြီးတော့မမျော်လင့်နိုင်ဘူးတင်ပြဒါကြောင့်လို့ဆိုတော့သူတို့ဒီမနိုင်ငံနဲ့ပတ်သက်လို့ကအာဆီယံအဖွဲ့ဝင်နိုင်ငံတွေကတဏီတဲ့သဘောထားမထွက်ကြဘူ
းမြန်မာရေးလေးလာသုံးသက်သူဦးရဲထွန်းပြောသွားတာဖြစ်ပါတယ်ဒီအကြောင်းကိုနောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်ဒါပြင်ရှန်ကရားနယ်စပ်ကစစ်ဘေးဒုက္ခသည်တွေရဲ့နောက်ဆုံးအခြေအနေနဲ့ကချင်ပြည်နယ်ဖားကန်ဒေသဘက်မှာလုံခြုံရေးတင်းကျပ်ထားတဲ့အခြေအနေတွေကိုလည်းနောက်ပိုင်းမှာတင်ဆက်ပေးသွားဖို့ရှိပါတယ်ဒီမတိုင်ခင်တော့အခုနောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့အတူမက်ခင်ပြည်တွေကကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
မြန်မာမပါတဲ့အာဆီယံထိပ်သီးပွဲကြီးကနေအာဆီယံအဖွဲ့ဝင်17နိုင်ငံမြောက်အဖြစ်အရှိတီမော့ကိုမူအဖြစ်လက်ခံလိုက်ပါပြီအာဆီယံခေါင်းဆောင်တွေဆုံးဖြတ်ပေးခဲ့တဲ့လက်ရှိလေ့လာသူအဖွဲ့ဝင်အစင်အောင်မှာအရှိတီမော်နိုင်ငံအနေနဲ့အာဆီယံထိပ်သီးဘွဲ့အပါအဝင်အာဆီယံအစည်းအဝေးတိုင်းကိုတက်ရောက်ခွင့်ရမှာဖြစ်ပါတယ်။ဒါပေမဲ့အဖွဲ့ဝင်အပြည့်အဝဖြစ်ဖို့ကတော့ဆက်လုပ်ရမယ့်လုပ်ငန်းစဉ်တွေရှိနေသေးပြီးဒီလှုပ်ဆောင်ပြီးစီးမှုတွေကိုလာမယ့်နှစ်ထိပ်သီးနီလာခံကိုတင်ပြရမယ်လို့အာဆီယံကထုတ်ပြန်ခဲ့ပါတယ်။အခုအာဆီယံထုတ်ပြန်ချက်ကိုအရှိတီမော်သမ္မတဟိုဆေရာမုဆော်တာကလည်းကြိုဆိုလိုက်ပြီးဒီအတွက်အာဆီယံနိုင်ငံတွေနဲ့တန်တမာဆက်ဆံမှုပိုကျဲပြန့်မှာဖြစ်တယ်လို့နိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေအခွင့်အကောင်းပိုရလာမယ်လို့လည်းပြောလိုက်ပါတယ်။အရှိတီမော်ဟာအနှစ်20ကျော်ကြာအင်ဒိုနီးရှားအောက်မှာနေခဲ့ရပြီးကုလသမဂ္ဂကြီးကြပ်မှုအရလူလူဆန္ဒခံယူပွဲလုပ်ပြီး2002ခုနှစ်မှာတည်ကြလွတ်လပ်ရခဲ့တာပါ။အာဆီယံထိပ်သီးညီလာခံပြီးမှာတော့အာဆီယံနဲ့ဆက်ဆက်အစည်းအဝေးတွေကိုဆက်လက်ကျင်းပနေရမှာတရုတ်အာဆီယံထိပ်သီးဆွေးနွေးပွဲကျင်းပပြီးတရုတ်ဝန်ကြီးချုပ်လီကီရှန်ကတောင်တရုတ်ပင်လယ်ကိစ္စမှာအာဆီယံနဲ့ပူးပေါင်းဆောင်ရွက်ပြီးနိုင်ငံတကာဥပဒေတွေကိုကာကွယ်မြင့်တင်သွားမယ်လို့ပြောခဲ့ပါတယ်ခင
်ဗျ။မြန်မာရေးအာဆီယံသဘောတူညီချက်9ရဲ့ဟာတိုးတက်မှုမရှိသလောက်ဖြစ်နေတာမို့ဒီအတွက်အချိန်ကာလသတ်မှတ်ချက်ထားပြီးလက်တွေ့ကြကြခိုင်ခိုင်မာမာဖြစ်အောင်ဆောင်ရွက်ဖို့လိုအပ်တယ်လို့အာဆီယံထိပ်သီးအစည်းအဝေးတက်ရောက်လာကြတဲ့အာဆီယံခေါင်းဆောင်တွေကဆုံးဖြတ်သဘောတူခဲ့ကြပါတယ်။
Indonesia proposed that the participation of non-political level representation of Myanmar should also be applied.
မြန်မာနိုင်ငံကိုနိုင်ငံရေးကိုစားပြုပြီးပါဝင်ခွင့်မပေးဖို့ဆိုတာထိပ်သီးအစည်းအဝေးနဲ့နိုင်ငံသားရေးဝန်ကြီးများအစည်းအဝေးအပြင်တခြားအစည်းအဝေးတွေမှာပါကျင့်သုံးဖို့ Indonesia နိုင်ငံကအဆိုပြုခဲ့ပါတယ်။ဒါကိုလည်းအတော်လေးကြဲကြဲပြန့်ပြန့်ဆွေးနွေးဖြစ်ခဲ့ပါတယ်လို့ Indonesia သမ္မတဂျိုကိုဝီဒိုဒိုပြောသွားတာပါ။မြန်မာရေးနဲ့ပတ်သက်လို့အာဆီယံရဲ့ထုတ်ပြန်ချက်ထဲမှာတော့ထိပ်သီးဆွေးနွေးပွဲနဲ့နိုင်ငံသားရေးအစည်းအဝေးအပြင်လိုအပ်ချက်ရှိလာရင်တခြားအစည်းအဝေးတွေမှာပါကျင့်သုံးဖို့ဆိုတာပြန်သုံးသပ်ဖို့အာဆီယံပူးပေါင်းဆောင်ရွက်ရေးကောင်စီကိုတာဝန်ပေးတယ်လို့ဖော်ပြပါရှိပါတယ်။မြန်မာနိုင်ငံအတွင်းအကြံဖတ်မှုတွေကိုရှုံချထားပြီးလက်နက်ကိုင်အဖွဲ့အစည်းအားလုံးအနေနဲ့ဒါကိုတာဝန်ယူပြီးစဉ်စဉ်ချင်းချင်းဆောင်ရွက်ဖို့ကိုလည်းတိုက်တွန်းဖော်ပြပါတယ်။မြန်မာနိုင်ငံအတွင်းအကြံဖတ်မှုတွေထိုးလာတာဟာမြန်မာနိုင်ငံကိုယ်တိုင်မကအာဆီယံအတိုက်အဝန်းတိစောက်ရေးကြိုးပမ်းမှုကိုပါထိခိုက်စေပြီးမြန်မာနိုင်ငံအတွင်းငြင်းငြင်းချမ်းချမ်းနဲ့တာရှည်ခံမဲ့အဖြစ်တစ်ခုထုတ်နိုင်အောင်အာဆီယံကကူညီသွားလိမ့်မယ်လို့လည်းအာဆီယံထုတ်ပြန်ချက်မှာဖော်ပြထားပါတယ်။လက်ရှိမြန်မာနိုင်ငံအတွင်းအခြေအနေတွေပေါ်မှာအာဆီယံနိုင်ငံသားရေးဝန်ကြီးတွေကမပြတ်စောင့်ကြည့်နေကြပြီးတော့ထိပ်သီးညီလာခံကိုတင်ပြဖို့ကိုလည်းဆုံးဖြတ်ခဲ့ကြပါတယ်။ဒီမြန်မာနိုင်ငံအတွင်းမှာ2021ဖေဖော်ဝါရီလစစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းစစ်တပ်ခေါင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကိုယ်တိုင်ပါဝင်တဲ့အာဆီယံထိပ်သီးဆွေးနွေးပွဲကနေမြန်မာရေးအာဆီယံဘုံသဘောတူညီချက်ကိုချမှတ်ခဲ့တာပါ။ဒါပေမဲ့ဒါကိုလိုက်နာဖို့ပြက်ကွက်တဲ့အတွက်မြန်မာစစ်ကောင်ဆောင်တွေကိုအာဆီယံအဆင့်မြင့်ဆွေးနွေးပွဲတွေမှာကိုစားပြုမပေးဖို့အတွက်အာဆီယံကဆုံးဖြတ်ထားတာဖြစ်ပါရဲ့ရှင်
။ကမ္ဘာဥတုရာသီညီလာခံကြီးမှာအမေရိကန်သမ္မတအနေနဲ့ရာသီဥတုဖောက်ပြန်မှုတားမြစ်ရေးလှုပ်ဆောင်ချက်တွေကိုရှင်းပြဖို့ရှိနေပါတယ်။ အီဂျစ်နိုင်ငံမှာလုံမဲ့ COP27 ခေါ်ကုလသမဂ္ဂဥတုရာသီဆိုင်ရာညီလာခံကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်ဒီနေ့တက်ပြီးအခုလိုပြောမှာပါ။ရာသီဥတုဖောက်ပြန်မှုဟန့်တားနိုင်ရေးအတွက်ပြည်တွင်းမှာရောပြီးပါမှာပါ။အမေရိကန်ပြည်ထောင်စုအနေနဲ့ဘလို့ရည်ယူဆောင်ရွက်နေလဲဆိုတာကိုသမ္မတဂျိုးဘိုင်ဒန်ပြောဖို့ရှိနေတယ်လို့အမေရိကန်ရရှိတွေကပြောပါတယ်။ဒါပေမဲ့နိုင်ငံတော်များများကတော့အမေရိကန်ကဘာလုပ်နေလဲဆိုတာထက်တဘာဝကပ်ပြီးကြုံတွေ့နေရတဲ့တိုင်းပြည်တွေအတွက်ချမ်းသာတဲ့ဒီတိုင်းပြည်တွေကဘာချက်ချင်းလှုပ်ပေးနိုင်မလဲဆိုတာကိုပဲပိုစိတ်ဝင်စားနေကြတာပါ။ဥပမာပါကစ္စတန်နိုင်ငံဟာဆိုရင်ဥရယာတီဖောက်ပြန်မှုကြောင့်ရေလွှမ်းမှုခံရတဲ့အခြေအနေတွေမြန်မြန်ဆန်ဆန်ထောက်ပံ့ကူညီမှုတွေရဖို့လိုလားနေပါတယ်။အခုနှစ်အတွင်းပါကစ္စတန်နိုင်ငံရေလွှမ်းမှုကြောင့်ဒေါ်လာ1000ချီဆုံးရှုံးနေနိုင်ခဲ့ရပါတယ်။နိုင်ငံပေါင်း196နိုင်ငံလက်မှတ်ထိုးခဲ့ကြတဲ့မဖြစ်မနေလိုက်နာမယ့် 2015 ခုနှစ်ပါရီသဘောတူညီချက်အရဆိုရင်ဥရယာတီဖောက်ပြန်မှုကြောင့်ထိခိုက်နေတဲ့ဖွံ့ဖြိုးဆဲနိုင်ငံတွေကိုထောက်ပံ့ပေးဖို့ချမ်းသာတဲ့နိုင်ငံတွေမှာဒေါ်လာဘီလီယံ100ကူညီရမယ်ဆိုတာပါဝင်ခဲ့ပါတယ်ခင်ဗျ
။အမေရိကန်ဘဏ္ဍာရေးဝန်ကြီးဂျန်နက်ယယ်လန်ဟာကမ္ဘာစီးပွားရေးအခြေအနေနဲ့တရုတ်ရဲ့အင်ချမ်းမြေဈေးကွက်တွေနဲ့ပတ်သက်လို့အင်ဒိုနီးရှားနိုင်ငံမှာကျင်းပမဲ့ G20 စီးပွားအင်အားကြီးနိုင်ငံတွေရဲ့ထိပ်သီးဆွေးနွေးပွဲအပြင်ပန်းမှာတရုတ်ဗဟိုဘဏ်အုပ်ချုပ်ရေးမှူးရီကန်နဲ့တွေ့ဆုံဆွေးနွေးဖို့အစီအစဉ်ရှိပါတယ်။အမေရိကန်ဘဏ္ဍာရေးဝန်ကြီးအနေနဲ့တရုတ်ဘက်ကစီးပွားရေးအခြေခံတာဝန်ရှိသူတို့နဲ့ပထမဆုံးအကြိမ်မျက်နှာချင်းဆိုင်တွေ့ဆုံဖို့အစီအစဉ်ဖြစ်တယ်လို့ဘဏ္ဍာရေးဝန်ကြီးဂျန်နက်ယယ်လန်ကရိုက်တာသတင်းဌာနမှပြောဆိုထားပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့တရုတ်သမ္မတရှီကျင်းပင်တို့နှစ်ဦးကလည်းလာမယ့်တနင်္လာနေ့မှာတွေ့ဆုံဖို့ရှိပါတယ်။တရုတ်ဗဟိုဘဏ်အုပ်ချုပ်ရေးမှူးရီကန်နဲ့တွေ့ဆုံတဲ့အခါမှာကမ္ဘာစီးပွားရေးအခြေအနေအပြင်တရုတ်အင်ချမ်းမြေဈေးကွက်နဲ့ပတ်သက်လို့မေးမြန်းလေ့လာဖို့ရှိတယ်လို့သူ့ဘက်ကလည်းအမေရိကန်နိုင်ငံအတွင်းကနောက်ဆုံးအခြေအနေတွေကိုပြောဆိုသွားဖို့ရှိတယ်လို့အမေရိကန်ဘဏ္ဍာရေးဝန်ကြီးကပြောဆိုထားပါတယ်ရှင်။
VOA America အတန်းညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း 9:00 ကနေ 10:00 အထိလိုင်းဒိုမီတာ 19 kHz 1553ညလိုင်းဒိုမီတာ 25 kHz 1783ညလိုင်းဒိုမီတာ 32 kHz 9335တို့အပြင်စနေတနင်္ဂနွေမှာလိုင်းလံမီတာ 190 kHz 1505တို့ကနေထုတ်လည်ပေးနေပါတယ်ခင
်ဗျာ။မင်္ဂလာပါသောတာရှင်များခင်ဗျာ VOA America အတန်းရဲ့တောက်ချာညသတင်းတွေကိုဆက်ပြောပြနေပါတယ်ယူကရိန်းတရားရေးအကြီးအကဲကရုရှားနဲ့စစ်ပွဲရဖို့မဆွေးနွေးနိုင်ဘူးလို့ပြောလိုက်ပါတယ်။ယူကရိန်းရှင်နေချုပ်အန်ဒရီကော့စတန်ကရုရှားချုပ်ချော်စစ်ကိုရဖို့ဆွေးနွေးရေးလမ်းကြောင်းကိုယူကရိန်းအနေနဲ့ထည့်မစင်စားထားပါဘူးလို့ BBC ကိုဒီနေ့ပြောလိုက်ပါတယ်။ယူကရိန်းရှင်နေချုပ်ကော့စတန်ကအခုချိန်ဟာရုရှားရဲ့ယူကရိန်းမှာကျူးလွန်မှုတွေပေါ်တာဝန်ခံအရေးယူမှုတွေလုပ်ဖို့လိုအပ်နေချိန်ပါလို့ဆက်ပြောခဲ့ပါတယ်။ရှင်နေချုပ်ကော့စတန်ကပဲဒီကျူးလွန်မှုတွေအတွက်နိုင်ငံတကာအထူးခုံရုံးဖွဲ့ပြီးရုရှားအနေနဲ့ပြန်ရောရှိပေးရေးရုရှားရဲ့ပိုင်ဆိုင်မှုတွေသိမ်းယူတာထားတဲ့နည်းနဲ့လှုပ်ပေးတဲ့လို့ထောက်ပြခဲ့ပါတယ်။တကယ်တော့တနေ့တုန်းကပဲအမေရိကန်ထိပ်တန်းဗိုလ်ချုပ်ကြီးမက်မီလီကရုရှားနဲ့ယူကရိန်းသိမ်းချီတိုက်ခိုက်သေဆုံးခဲ့ပြီးအခုဆောင်းတွင်းနဲ့ပိုဆိုးလာနိုင်ခြင်းရှိတာမို့ပြန်ဆွေးနွေးကြဖို့ထောက်ပြခဲ့ချိန်မှာယူကရိန်းဘက်ကအခုလိုတုံ့ပြန်လာတာပါခင်ဗျ
။အမေရိကန်ပြည်တော်စုအနေနဲ့တရုတ်နဲ့ရုရှားနိုင်ငံတွေထက်စီးရီးစွမ်းရည်ပူတာဖို့ဆိုရင်စစ်တပ်ကိုအစ်စ်မြစ်ပြောင်းလဲတာတွေလုပ်ရလိမ့်မယ်လို့အမေရိကန်လေတဲ့အရာရှိချုပ်ကသတိပေးလိုက်ပါတယ်။ပြိုင်ဘက်တွေကသူတို့ရဲ့စီးရေးစွမ်းအားကိုပိုးပြီးအဆင့်မြင့်အောင်ဆက်လက်လှုပ်ဆောင်နေကြတဲ့အချိန်မှာအမေရိကန်ကတော့လွန်ခဲ့တဲ့အနှစ်30ကတုံးခဲ့တဲ့စီးရေးစွမ်းရည်အတိုင်းဆက်ရှိနေလို့မယ်လို့လေတဲ့ဦးစီးချုပ်ဘိုချုပ် CQ Brown Jr. က FUA နဲ့တီးတန့်တွေ့ဆုံမေးမြန်းခန်းမှာပြောဆိုသွားတာပါ။အနာဂတ်မှာကြုံလာရနိုင်ခြေရှိတဲ့ချင်းချောက်မှုတွေဟာဒီကနေ့ချင်းချောက်မှုတွေနဲ့မတူနိုင်ဘူး။ဒီအတွက်ကြိုတင်ပြင်ဆင်ပြီးအပြောင်းလဲလုပ်ဖို့လိုအပ်တယ်လို့ဘိုချုပ်ကြီး Brown ကပြောပါတယ်။လေတဲ့အင်ကအပြောင်းလဲတစ်ခုအနေနဲ့ကတော့ရေဒါနဲ့ဖမ်းမမိတဲ့ B-21 အဆင့်မြင့်ဘုံးကျဲလေယာဉ်တစ်တွေကိုအမေရိကန်ပြည်ထောင်စုကပြီးခဲ့တဲ့နှစ်ဒီဇင်ဘာလ2ရက်နေ့မှာထုတ်ပြခဲ့တယ်လို့ရှေ့လကစပြီးတော့အသုံးပြုသွားဖို့ရှိနေပါတယ်။1980ပြည့်လွန်ကာလမှာတုံးခဲ့တဲ့ B-1 နဲ့ B-2 ဘုံးကျဲလေယာဉ်တွေရဲ့နေရာမှာ B-21 အဆင့်မြင့်ဘုံးကျဲလေယာဉ်တွေကိုအစားထိုးလိုက်တာပါ။ရုရှားကိုရှင်နိုင်တဲ့နိုင်ငံတော်ကာကွယ်ရေးနည်းပြဘာတွေကိုလည်းသမ္မတဂျိုးဘိုင်ဒန်အစိုးရကဒီနှစ်ထဲမှာထုတ်ပြန်ထားပါတယ်။ယူကရိန်းကိုပြီးခဲ့တဲ့ February 1 ကစလို့ကျူးကျော်တိုက်ခတ်နေတဲ့ရုရှားဟာအခုအချိန်မှာကြီးမားတဲ့ချင်းချောက်မှုတစ်ခုဖြစ်နေတာပါ။အလားတူတရုတ်နိုင်ငံဟာလည်းဒီအမေရိကန်ရဲ့အမျိုးသားလုံခြုံရေးအပေါ်မှာအကြီးအကျယ်ချင်းချောက်မှုဖြစ်နေတယ်ဆိုတာကိုပြီးခဲ့လကထုတ်ပြန်တဲ့အချက်လက်တချို့မှဖော်ပြထားပါတယ်ရှင်
။တရုတ်နိုင်ငံမှာတော့ COVID လိုင်းသစ်တက်လာတာကြောင့်မြို့တော်မှာပန်းချံတွေပိတ်ပြီးတခြားကန့်သတ်ချက်တွေကိုချမှတ်လိုက်ပါတယ်။တနင်္ဂနွေလကူးစက်သူ1000ကျော်လာပြီးဘီဂျင်းမြို့တော်မှာအခုလိုကန့်သတ်လိုက်တာဖြင့်နိုင်ငံတောင်ပိုင်းဂွန်ဇူးနဲ့အနောက်ပိုင်းချောင်ချင်းမြို့တွေမှာလည်းလူ90လောက်အသွာလာကန့်သတ်ခံရပါတယ်။ဒီနေ့တနင်္ဂနွေလကူးစက်သူပေါင်း1900ကျော်တွေ့ခဲ့ပြီးဒီထက်ဘီဂျင်းမြို့တော်ကကူးစက်သူ118ယောက်ပါဝင်ခဲ့ပါတယ်။ဒီထက်ကအများစုကတော့ရောဂါလက္ခဏာမပြပါဘူး။ဒါကြောင့်ဘီဂျင်းမြို့က23တန်းလောက်ကိုနေတိုင်းရောဂါဆစ်ဆင်းနေပြီးကျောင်းတွေနောက်ဆေးရုံတွေနဲ့မှာဝန်ဆောင်မှုကန့်သတ်တာနဲ့ဈေးဆိုင်နဲ့စားသောက်ဆိုင်တချို့ကို ပိတ်ပြီးဝန်ထမ်းတချို့ကိုတရားခွဲနေခိုင်းတာပါပဲ။တရုတ်ဆိုရကတော့ကိုဗစ်စီကံတချို့ကိုဒီနေ့ပဲဆော့ပေးလိုက်ရမှာနိုင်ငံခြားကဝင်လာတဲ့ခီးတွေတွေနဲ့ကိုဗစ်လူနာတွေနဲ့ထိတွေ့ခဲ့တဲ့သူတွေအတွက်တရားခွဲနေရတဲ့ကိုနှစ်ရက်ဆော့ပေးခဲ့ပါတယ်ခင်ဗျ။
အမေရိကန်ပြည်ထောင်စုကိုပါကစ္စတန်နိုင်ငံတဲကနေခိုးသွင်းလာတဲ့ဒေါ်လာတန်းနဲ့ချီတန်တဲ့အနုပညာလက်ရပစ္စည်းပေါင်း200နီးပါးအမေရိကန်ပြည်ထောင်စုကပြန်ပို့ပေးလိုက်ပါတယ်ဒေါ်လာ 3.4 သန်းတန်ဖို့ရှိတဲ့ပါကစ္စတန်သမိုင်းဝင်ရည်ကြီးမှုလက်ရပေါင်း192ခုကိုအိန္ဒိယနွယ်ဘွားအမေရိကန်နိုင်ငံသားအနုပညာပစ္စည်းမှောက်ခိုးသူတယောက်နဲ့ဒီတခြားစစ်ဆေးမှုတွေလုပ်ခဲ့ပြီးတဲ့နောက်မှာအခုလိုပါကစ္စတန်နိုင်ငံကိုပြန်ပို့ပေးလိုက်တာပါနယူးယောက်မြို့မဟန်တန်အရက်ရှေ့နေအရာရှိရုံးရဲ့အင်တာနက်ဝက်ဘ်ဆိုက်စာမျက်နှာမှာတော့ဒီမှောင်ခိုးသမားဆပ်ဟာရှ်ကပူထန်ကနေအနုပညာလက်ရာပစ္စည်းပေါင်း189ခုသိမ်းဆည်းရမိခဲ့တယ်လို့မနေ့တုန်းကပဲထုတ်ပြန်လိုက်ကြပါသူဟာကမ္ဘာပေါ်မှာအခုလိုအနုပညာ Twin 2လက်ရာအများပြားကိုမှောင်ခိုးအများဆုံးကူးနေသူတွေကတူဖြစ်တယ်လို့ညညာချက်ထဲမှာဖော်ပြထားပြီးတော့ကပူးနဲ့သူ့ရဲ့လုပ်ဖော်ကံဘတ်တွေအနေနဲ့ဒီလိုလူယူထားတဲ့ပစ္စည်းတွေကိုအမေရိကန်ပြည်ထောင်စုရဲ့ခိုးသွင်းရောက်ချနေတာလို့ဖော်ပြထားပါတယ်။နယူးယောက်ရဲ့စီးပွားရေးအချက်အခြာကြားတဲ့ဒီမြို့လယ်ကောင်မဟန်တန်အရက်မှာဖွင့်ထားတဲ့အတိတ်ကအနုပညာများဆိုတဲ့အနုပညာပြကန်းမှာဒီပစ္စည်းတွေကိုထင်ထင်ပေါ်ပေါ်ရောက်ချခဲ့တာဖြစ်ပါတယ်။အခုလိုသမိုင်းဝင်အရေးပါတဲ့ယဉ်ကျေးမှုလက်ရာတွေကိုမတရားမထိမဲ့မြင်လုပ်ခဲ့တဲ့ကပူးနဲ့အပေါင်းပါတွေအနေနဲ့ကျူးလွန်ခဲ့တဲ့အပေါ်မှာအပြည့်အဝအရေးယူနိုင်အောင်ဆက်ပြီးတော့လှုပ်ဆောင်နေပါတယ်လို့မဟန်တန်ရဲ့ရှေ့နေရုံအရာရှိအယ်ဗင်ဘရက်ကပြောပါတယ်။လက်ရှိမှာတော့ဒီကပူးနဲ့အပေါင်းပါအိန္ဒိယနိုင်ငံသား၅ဦးကိုအိန္ဒိယနိုင်ငံမှာအခုလိုဒီအနုပညာလက်ရာပစ္စည်းတွေမတရားမှောက်ခိုးကူးမှုနဲ့2012ခုနှစ်ကတည်းကထိန်းသိမ်းထားတယ်လို့လည်းအမေရိကန်ရဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်ရှင
်။တောက်ကြနေညာပိုင်းနောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့မခင်ဖြူဖြူတို့ကြေညာပေးခဲ့တာဖြစ်ပါတယ်။VOA ကနေတောက်ကြနေညမြန်မာဘာသာအစီအစဉ်တွေကိုည10:00နာရီအထိ Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုကစပြီးတော့သတင်းဆောင်ပါတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးတော့မှာဖြစ်ပါတယ်အရင်ဆုံးတော့အာဆီယံအစည်းအဝေးဖွံ့ဖွဲတဲ့အခြေအနေကိုလည်းပြောပြကြပါမယ်အာဆီယံထိပ်သီးနဲ့ဆက်ဆက်အစည်းအဝေးတွေကိုကမ္ဘောဒီးယားနိုင်ငံဖနွန်ပင်မြို့မှာကျင်းပနေပြီးတော့အာဆီယံနိုင်ငံအရေးမြန်မာနိုင်ငံအရေးနဲ့ယူကရိန်းကိုရုရှားကကျူးကျော်တဲ့ကိစ္စတွေဟာဒေတာရင်းလုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်ရေးကိစ္စတွေနဲ့အတူအ धिक ဦးစားပေးကိစ္စရပ်တွေဖြစ်နေပါတယ်။မြန်မာနိုင်ငံနဲ့ပတ်သက်တဲ့အာဆီယံသဘောတူညီချက်ဟာတိုးတက်မှုမရှိသလောက်ဖြစ်နေတာမို့အချိန်ကာလသတ်မှတ်ချက်ထားပြီးတော့လက်တွေ့ကျကျအကောင်အထည်ဖော်မယ်လို့အာဆီယံခေါင်းဆောင်တွေသဘောတူခဲ့ကြပါတယ်။အာဆီယံဖွံ့ဖွဲတဲ့အခြေအနေကမ္ဘောဒီးယားနိုင်ငံဖနွန်ပင်မြို့မှာသတင်းယူနေတဲ့ VOA ခမာဌာနကအက်ဒီတာကင်မရာဆုတ်ကိုဦးသိန်းထိုင်ဦးကဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ
ASEAN Summit starts today
ခင်ဗျာဆော့ခင်ဗျာ ASEAN ထိပ်သီးအစည်းအဝေးဒီနေ့စတင်ပါတယ်ကမ္ဘောဒီးယားဝန်ကြီးချုပ်ခွန်ဆန်ကဒေသရင်းနိုင်ငံတွေကခေါင်းဆောင်တွေကိုကြုံဆုံးနေတဲ့ပုံတွေဗီဒီယိုတွေမှာကျွန်တော်တွေ့ပါတယ်အစည်းအဝေးအချိန်တွေဘယ်လိုရှိပါလဲခင်ဗျာ
Right now the world leader are meeting and talks a lot about
ခုတော့နိုင်ငံတကာခေါင်းဆောင်တွေတွေ့ဆုံပြီးတော့ယူကရိန်းရေးကိစ္စမြန်မာနိုင်ငံရေးကိစ္စတွေကိုအတော်လေးဆွေးနွေးနေကြပါတယ်COVID-19 ကပ်ရောဂါခံစားပြီးတဲ့အချိန်မှာစီးပွားရေးအရာတိုးတက်အောင်ဘယ်လိုလုပ်မလဲ၊တည်ငြိမ်အောင်ဘယ်လိုလုပ်မလဲဆိုတာတွေဆွေးနွေးကြပါတယ်။အာဆီယံနဲ့တခြားနိုင်ငံတွေအကြားပူးပေါင်းဆောင်ရွက်ဖို့တရုတ်နိုင်ငံလိုအမေရိကန်ပြည်ထောင်စုလိုနိုင်ငံတွေနဲ့ပါ။အမေရိကန်ပြည်ထောင်စုကတော့မနက်ဖြန်မှာသမ္မတဂျိုးဘိုင်ဒန်နဲ့ဒေသအတွင်းခေါင်းဆောင်တွေတွေ့ဆုံဖို့ရှိပါတယ
်။အခုသမ္မတဂျိုးဘိုင်ဒန်ကမ္ဘောဒီးယားကိုရောက်နေပါပြီလားခင်ဗျာ။
The president of the United States
American သမ္မတဂျိုးဘိုင်ဒန်ကမနက်ဖြန်မှရောက်မှာပါ American ပြည်ထောင်စုနဲ့အစည်းအဝေးလည်းမနက်ဖြန်မှစပါလိမ့်မယ
် American နိုင်ငံသားဝင်ကြီးဌာနပြောချက်အရသမ္မတဂျိုးဘိုင်ဒန်နဲ့ American နိုင်ငံသားဝင်ကြီး Anthony Blinken တို့ကဒေသတွင်းခေါင်းဆောင်တွေနဲ့တွေ့ပြီးတော့မြန်မာနိုင်ငံအရေးဒေသတွင်းအရေးကိစ္စတွေကိုဆွေးနွေးမယ်လို့သိရပါတယ်မြန်မာနိုင်ငံအရေးမှာသူသဖြင့်ဒီအစည်းအဝေးကနေပြီးတော့ကျွန်တော်တို့မြန်မာအရေးအတွက်ဘာတွေမျှော်လင့်နိုင်မယ်လို့ထင်ပါတယ်လဲခင်ဗျာ
Yes, the ASEAN leader will have the
မြန်မာနိုင်ငံနဲ့ပတ်သက်လို့အာဆီယံအလဲကျဥက္ကဋ္ဌရဲ့ကြေညာချက်ထွက်လာမှာပါ။မြန်မာနိုင်ငံဆိုင်ရာအာဆီယံထူးကိုယ်စားလှယ်ကသက်ဆိုင်ရာခေါင်းဆောင်တွေကိုအခြေအနေကိုတင်ပြနေပါတယ်။အခုလောလောဆယ်တော့အစည်းအဝေးလုပ်နေသေးပါ။အလဲကျဥက္ကဋ္ဌရဲ့ကြေညာချက်ကိုကျွန်တော်တို့စောင့်နေပါတယ်။မြန်မာနိုင်ငံနဲ့ပတ်သက်တဲ့ဆွေးနွေးမှုတွေကတော့ဆက်ရှိနေမှာပါ။မြန်မာနိုင်ငံဘက်ကနိုင်ငံရေးအရကိုစားမပြုတ်တဲ့သူကိုအစည်းအဝေးတက်ဖို့ဖိတ်ကြားထားပေမဲ့လည်းမြန်မာနိုင်ငံကကိုယ်စားလှယ်တယောက်မှတက်လာတာကျွန်တော်မတွေ့ပါဘူး။
မြန်မာနိုင်ငံဘက်ကကိုယ်စားလှယ်တယောက်မှမလုပ်ဘူးပေါ့ဟု
တ်ဟုတ်ပါလေမတက်ပါဘူ
းတခြားခေါင်းဆောင်တွေရောတက်လာတာဘယ်သူတွေပါဝါသေးလဲခင်ဗျာ
Right now I've seen ASEAN bloc leader.
အခုကျွန်တော်တွေ့တာတော့ဒေသရင်းခေါင်းဆောင်တွေတရုတ်ဝန်ကြီးချုပ်လီကေချင်းနဲ့ဆွေးနွေးနေကြပါတယ်။အခုဆွေးနွေးပွဲကျင်းပနေတော့မှာအာဆီယံတရုတ်အစည်းအဝေးဆက်ပြီးတော့ကျင်းပနေတော့မှာ
ဒီနေ့အစနေ့ဆိုတော့ကျွန်တော်မေးခွန်းတွေအများကြီးမမေးတော့ပါဘူး။ခင်ဗျားဘက်ကတခြားသတင်းသီးတိုက်တဲ့ပြောချင်တာဘာတွေရှိပါသေးသလဲ။အစည်းအဝေးစီစဉ်နေတဲ့ပတ်သက်လို့ရောတခြားဘာတွေသိထားပါသေးသလဲခင်ဗျာ
။ Yes, today like I said there are many programs that you have some kind of the
ဟုတ်ကဲ့ဒီနေ့ကတော့ကျွန်တော်ပြောထားသလိုအစည်းအဝေးတွေအပြည့်ပါ။ထိပ်သီးအစည်းအဝေးတရားဝင်ဖွင့်ပွဲအခမ်းအနားမနက်ကကျင်းပပါရယ်။40အကြိမ်မြောက်အာဆီယံထိပ်သီးအစည်းအဝေးပါ။အာဆီယံနိုင်ငံတွေနဲ့တရုတ်နိုင်ငံအကြားဆွေးနွေးပွဲကျင်းပပါတယ်။အမေရိကန်ပြည်ထောင်စုကတော့မနက်ဖြန်မှကျင်းပမှာပါ။အာဆီယံနဲ့တောင်ကိုရီးယား၊အာဆီယံနဲ့ဂျပန်၊အာဆီယံနဲ့ကုလသမဂ္ဂနောက်ဆက်တွဲအစည်းအဝေးတွေဇက်တိုက်ကျင်းပမှာပါ။မနက်ဖြန်နဲ့တပတ်ခါဆက်ကျင်းပမှာပါ။ဆွေးနွေးမဲ့အကြောင်းအရာတွေမှာအလဲကျဥက္ကဋ္ဌရဲ့ကြေညာချက်ထွက်လာတဲ့အခါအသေးစိတ်ကိုသိရမှာပါ။ဒါပေမဲ့အကြောင်းအရာတော်တော်များများကတော့ယူကရိန်းစစ်ပွဲကိစ္စ၊ COVID-19 လွန်စီးပွားရေး၊မြန်မာနိုင်ငံအရေးကိစ္စတွေလည်းပြောဆိုကြပါတယ်။ဒေသတွင်းနဲ့ကမ္ဘာတဝန်းလုံခြုံရေးကိစ္စတွေဆွေးနွေးကြပါတယ်။နောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်ချင်းချောင်းမှုနဲ့လုံခြုံရေးကိစ္စတွေကိုလည်းဆွေးနွေးကြပါလေ
။ Okay, okay, camera saw ခါကျေးဇူးတင်ပါတယ်။နောက်နေ့တွေလည်းအာဆီယံစည်းဝေးနဲ့ဆက်ဆက်ပြီးတော့နောက်ဆုံးရအချက်လက်တွေသိလိုတာတွေရှိရင်ကျွန်တော်လှမ်းပြီးတော့မေးပေးရစီခင်ဗျာ။ကျေးဇူးပါခင်ဗျာ။
Thank you. Thank you very much.
Okay. Thank you.
အာဆီယံဖွံ့ဖြိုးအာဆီယံစည်းဝေးဖွံ့ဖြိုးနေ့အချိန်နဲ့ပတ်သက်ပြီးတော့ဖနမ်ပင်မြို့မှာတရင်ယူနေတဲ့ VOA ခမာဌာန Editor Camera Saw ကိုဦးသိန်းထိုင်ဦးကဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့အာဆီယံရဲ့မြန်မာရေးချိုးပန်းချက်နဲ့ပတ်သက်ပြီးတော့လေးလာသူတွေရဲ့အမြင်သဘောထားကိုလည်းပြောပြပေးကြပါမယ်။မြန်မာရေးအာဆီယံသဘောတူညီချက်၅ရက်ဟာတိုးတက်မှုမရှိသလောက်ဖြစ်နေတာမို့ဒီအတွက်အချိန်ကာလသတ်မှတ်ထားပြီးတော့လက်တွေ့ကြကြခိုင်ခိုင်မာမာဖြစ်အောင်ဆောင်ရွက်ဖို့လိုအပ်တယ်လို့ဒီနေ့ကမ္ဘောဒီးယားနိုင်ငံမှာကျင်းပတဲ့အာဆီယံထိပ်သီးအစည်းအဝေးတက်ရောက်လာတဲ့အာဆီယံခေါင်းဆောင်တွေကဆုံးဖြတ်သဘောတူခဲ့ကြပါတယ်။မြန်မာနိုင်ငံတွင်ငြိမ်းချမ်းချမ်းနဲ့တာရှည်ခံမဲ့အဖြေတစ်ခုထုတ်နိုင်အောင်အာဆီယံကကူညီသွားမယ်လို့လည်းထုတ်ပြန်ကြမှာဖော်ပြပါတယ်။မြန်မာနိုင်ငံတွင်ကနိုင်ငံရေးလှိလာသူတွေကတော့မြန်မာရေးအာဆီယံရဲ့ချိုးပန်းချက်တွေထိရောက်ပါမလားဆိုတာတန်တရားနဲ့စောင့်ကြည့်နေကြပါတယ်။မတ်စုမြတ်မုံကပြောပြပေးမှာဖြစ်ပါတယ်ဗျာ။
မြန်မာနိုင်ငံတွင်အကြမ်းဖက်မှုတွေတိုးလာတာဟာမြန်မာနိုင်ငံကိုယ်တော်မကအာဆီယံစီးပွားရေးအတိုက်အဝန်းကြီးတိဆောက်ရေးကြိုးပမ်းမှုကိုပါထိခိုက်စေတယ်လို့အာဆီယံရဲ့ကြေညာချက်မှာဖော်ပြပါရယ်အဖွဲ့ဝင်နိုင်ငံတို့နဲ့ပတ်သက်လို့အာဆီယံရဲ့သမိုင်းမှာအပြင်းထန်ဆုံးလို့သတ်မှတ်နိုင်တဲ့ကြေညာချက်ဖြစ်တယ်လို့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့အာဆီယံခေါင်းဆောင်တွေပွင့်ပွင့်လင်းလင်းဝေဖန်ပြောဆိုကြပါရယ်ဒါပေမဲ့လည်းပြည်ရင်းနိုင်ငံရဲ့အကဲခတ်တွေကတော့အဖွဲ့ဝင်နိုင်ငံတွေကြားမှာတနိုင်ငံနဲ့တနိုင်ငံကြားဝယ်မဆွက်ရေးမူနှစ်ပေါင်းများစွာကျင့်သုံးခဲ့တဲ့အာဆီယံရဲ့ဆုံးဖြတ်ချက်တွေထိရောက်ပါမလားဆိုတာတန်တရားနဲ့စောင့်ကြည့်နေကြဆဲဖြစ်ပါတယ်။အာဆီယံနိုင်ငံတွေကြားဆွေးနွေးမှုနဲ့ဆုံးဖြတ်ချက်တွေဟာလက်ရှိစစ်ကောင်စီခေါင်းဆောင်တွေဘက်ကပြောင်းလဲအောင်ဖိအားပေးနိုင်ဖို့ခက်ခဲမယ်ဆိုတဲ့သုံးသပ်ချက်မျိုးတွေလည်းရှိနေပါတယ်။နိုင်ငံရေးလှိလာသူဦးရဲထွန်းကအခုလိုပြောပါတယ်
။ကျွန်တော်အကဲခတ်ကြည့်တာတော့အဲ့ဒီတော့မမျော်လင့်နိုင်ဘူးထင်တယ်။ဒါကြောင့်လို့ဆိုတော့သူတို့ဒီမနိုင်ငံနဲ့ပတ်သက်လို့ကအာဆီယံအဖွဲ့ဝင်နိုင်ငံတွေကတဏီတဲ့သဘောထားမထွက်ကြဘူး။ဟိုမလေးရှားတို့အင်ဒိုနီးရှားတို့တချို့နိုင်ငံတွေကနော်သူတို့ကတော့နည်းနည်းပြင်းပါတဲ့သဘောထားမျိုးရှိတယ်။ဒါပေမဲ့ကမ္ဘောဒီးယားတို့ဖိလစ်ပိုင်တို့ကတော့အဲ့ဒါလိုမဟုတ်ဘူး။အဲနည်းနည်းကိုပြီးတော့ပြောပြောင်းပြောင်းပေါ့။အဲဆိုတော့ဒီအာဆီယံအာဆီယံအသင်းရဲ့ဗရိညင်မာကိုနိုင်ကဆင်းရဲချက်တွေချလို့ရှိရင်သူကအားလုံးဘုံသဘောတူချမှာဆိုတော့ဒီလိုကွဲပြားနေတဲ့အခါကျတော့ဖြစ်လာနိုင်တာကဟိုဘုံနေနေကြားနေနေပေါ့နော်ငကူအတိုင်းပဲဖြစ်ဖို့များတယ်ငါပြိတ်ပြီးတော့ထူးခြားထူးခြားကျွန်တော်တို့မမျော်လင့်နိုင်ဘူးလို့ဆက်ပါအ
ာဆီယံထိပ်သီးဆွေးနွေးပွဲအဖြစ်အရှေ့အာရှထိပ်သီးညီလာခံအာဆီယံနဲ့ဆွေးနွေးပွဲနိုင်ငံတွေကြားထိပ်သီးအစည်းအဝေးနဲ့နောက်ဆက်တွဲအစည်းအဝေးတွေကိုစက်တိုက်ကျင်းပနေပါတယ်American သမ္မတဂျိုးဘိုင်ဒန်နဲ့နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကန်တို့ကလည်းမြန်မာအရေးအပါအဝင်ဒေသရင်းနဲ့နိုင်ငံတကာကိစ္စတွေကိုကမ္ဘောဒီးယားနိုင်ငံမှာဆွေးနွေးကြဖို့ရှိတယ်လို့ American နိုင်ငံခြားရေးဝန်ကြီးကထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံကိုဒေသရင်းနိုင်ငံတွေနဲ့အတူပူးပေါင်းပြီးဖိအားပေးသွားဖို့အတွက်ကိုလည်း American အစိုးရကပြောကြားထားပါတယ်။ဖြည့်ရင်းကနိုင်ငံရေးစီးပွားရေးလေ့လာသူတဦးကတော့ American နဲ့နိုင်ငံတကာရဲ့ပါဝင်မှုနဲ့အာဆီယံရဲ့ဖိအားပေးမှုတွေအပေါ်မှာတန်တရားနဲ့စောင့်ကြည့်နေတယ်လို့ပြောပါတယ
်။ဟို 5 point consensus တာလို့ဖြစ်တဲ့အချင်းတကြနေနည်းနည်းလားလို့ပြောနေတာရဲ့အချင်းနောက်အရှိအရှာဆက်မိတ်ဒီလာလေးချမ်းမိတ်တက်မယ်ဒီမှာတိကျကမလားမတက်မယ်ဆိုတဲ့အချင်းနဲ့ဆိုတော့တနပုထုရဲ့အချင်းချင်းလို့ပြောလို့ရတယ်ဒါပေမဲ့ဒီအချင်းချင်းကတော့မာဒီပဲအတိကတော့မလူတက် ကျိုးရှိမဲ့ပဲတိတိတလာတိတာရဲအကျိုးရလာပါလေအဲ့တော့လို့ဖြစ်လာမလားဆိုတော့အဲ့ဒါတော့မှတ်စာကြည့်တယ်အာဆီယံနေနေတော့တခုခုရွေးရလို့ရမယ်ဆိုတော့တော့ရှိနေမယ်ဆိုတော့ဒီမှာတိတာရဲရလာထောက်လာဆိုပြောလို့ရတော့ဖြစ်တယ်အခုကတော့နိုင်ငံတကာရဲ့တင်ပြမှုအချိန်ကြီးကအတော်ကိုအားမရကြဖြစ်တယ်အားဝရလည်းဖြစ်တယ်အဲ့တော့ကျွန်တော်အနေနဲ့ကတော့ဟိုတိမြန်မာစာသာမမျိုးလင့်ပါဘူ
းအခုအထိတော့မြန်မာနိုင်ငံအရေးမှာအာဆီယံဘက်ကချမှတ်ထားတဲ့ဘုံသဘောတူညီချက်၅ရပ်ကိုအကောင့်ထဲဖော်ဖို့ကိုပဲတိုက်တွန်းနေပါတယ်ဒီဘုံသဘောတူညီချက်တွေထိရောက်မှုမရှိတဲ့အတွက်ပို့ပြီးတော့ပြင်းထန်တဲ့အရေးယူမှုတွေလိုနေပြီဆိုပြီးတော့တိုက်တွန်းပြောဆိုနေပါတယ်ဒါကြောင့်လဲအာဆီယံဘက်ကနောက်ထပ်ဘုံသဘောတူညီချက်တွေထပ်ထွက်လာအောင်မလားဆိုပြီးတော့အကဲခတ်တချို့ကခံမှန်းခဲ့ကြပါတယ်အဲ့လိုထွက်လာခဲ့ရင်စစ်ကောင်စီဘက်ကတုံ့ပြန်နိုင်ခြင်းသဘောထားအပေါ်နိုင်ငံရေးတုံ့တက်သူဦးရထွန်းကအခုလိုပြောပါတယ်
တို့ဘာတွေထပ်တောင်းဆိုဒီတဲ့ပို့ပြီးတော့ဘာတွေထပ်တောင်းဆိုမလဲဆိုတာတော့ကျွန်တော်တို့ပြောလို့မှန်းလို့မတတ်ဘူးပေါ့နော်ဘာတွေဖြစ်လာမှာဒါပေမဲ့ပေးကြတာကတော့ဘာမှမလိုက်လျော်ဘူးဆိုတာပေးကြတယ်ဆက်ဆက်ကားကအဲဒီဘာကြီးတောင်းဆိုတောင်းဆိုတော့လိုက်ပြောခဲ့တယ်
မြန်မာနဲ့အာဆီယံအစည်းအဝေးအပေါ်တုံ့တက်သူတွေရဲ့အမြင်တွေပါဒီနေ့အာဆီယံထိပ်သီးအစည်းအဝေးပွဲကတော့လက်ရှိမြန်မာနိုင်ငံတွေအခြေအနေတွေအပေါ်မှာအာဆီယံနိုင်ငံခြားရေးဝန်ကြီးတွေကမပြတ်ဆောင်ကြည့်နေပြီးတော့အခြေအနေကိုထိပ်သီးညီလာခံကိုတင်ပြဖို့ဆုံးဖြတ်ခဲ့ပါတယ်ထိပ်သီးဆွေးနွေးပွဲနဲ့နိုင်ငံခြားရေးအစည်းအဝေးအပြင်လိုအပ်ချက်ရှိလာရင်တခြားအစည်းအဝေးပွဲတွေမှာပါမြန်မာနိုင်ငံကနိုင်ငံရေးအရာကိုစားမပြုတဲ့သူကိုပဲပါဝင်ခွင့်ကွေးဖို့ဆိုတဲ့ကိစ္စပြန်သုံးသပ်ဖို့အာဆီယံပူးပေါင်းဆောင်ရွက်ရေးကောင်စီကိုတာဝန်ပေးတဲ့အကြောင်းလဲကြေညာချက်ထုတ်ပြန်ထားပါတယ်
ရန်ကုန်ကပေးပို့လာတဲ့သတင်းကိုမတ်စုမြတ်မွန်ပြောပြပေးခဲ့တာဖြစ်ပါတယ်။မကြာခင်မှာတော့ကချင်ပြည်နယ်ဖားကန်းဘက်ကသတင်းပုတ်ကိုတင်ပြသွားဖို့ရှိပြီးတော့အခုအဲ့ဒီမတိုင်ခင်မှာတော့ရှမ်းကယားနယ်စပ်ဘက်ကဆေးဘေးဒုက္ခသည်တွေရဲ့အခြေအနေကိုပြောပြခြင်းပါတယ်။ရှမ်းပြည်နယ်နဲ့ကယားပြည်နယ်နယ်စပ်ဘက်ကတိုက်ပွဲနဲ့တည်ငြိမ်တဲ့နေရာမှာတချို့ရွာသူရွာသားတွေနေရပ်ကိုပြန်လာနေကြပါပြီ။ဒါပေမဲ့လုံခြုံစိတ်ချရမယ့်အခြေအနေမရှိသေးဘူးလို့ရွာသားတွေကပြောပါတယ်။လနကြီးတောက်လျှောက်ကြားရောက်နေတာရဲ့မြန်မာစစ်တပ်ကစစ်ကြောင်းထိုးလို့ဘယ်ချိန်တိုက်ပွဲပြန်ဖြစ်လာမလဲဆိုတာစိုးရိမ်နေတာကြောင့်လို့ဒေသခံတွေနဲ့ကရင်နီလူခွင့်ရေးအဖွဲ့တွေကပြောပါတယ်။ရန်နယ်ကရားပြည်နယ်ဘက်ကဒုက္ခသည်တွေရဲ့အခြေအနေသတင်းပေးပို့ချက်ကိုတော့မတ်အင်ဂျင်နိုင်ကပြောပြပေးမှာဖြစ်ပါတယ်ဗျာ။
ဒီကနေ့လပိုင်းကတိုက်ပွဲတွေမကြာခဏဖြစ်ပွားပြီးစီးရဲတင်းမာနေတဲ့ရှမ်းကယားနယ်စပ်ဘက်ကတချို့ကြေးရွာမှာတော့အခုရက်ပိုင်းတည်ငြိမ်စပြူလာပါတယ်ဖဲခုံမြို့နယ်အရှိချမ်းစောင်းနှန်းခဲကျေးရွာနံပေါလုံးကျေးရွာစီမီလော့ကျေးရွာစတဲ့ကျေးရွာတွေမှာတချို့ရွာသူရွာသားတွေနေရပြန်လာနေကြပြီလို့စီမီလော့ကျေးရွာကံတဦးက VOA ကိုပြောပါတယ်ဒါပေမဲ့လူနေတဲ့ကျေးရွာတွေမှာလက်နက်ကြီးတွေကြပြီးပောက်ကွဲတက်တာမြန်မာစစ်တပ်ကနယ်မြေရှင်းလင်းတဲ့စစ်စင်ရေးနဲ့စစ်ကြောင်းထိုးတာတွေဆက်ပြီးရှိနေတာကြောင့်ဘယ်ချိန်တိုက်ပွဲပြန်ပြီးဖြစ်လာမလဲဆိုတာအဖက်ဘက်ကစိုးရိမ်နေကြရတယ်လို့ပြောပါတယ်
ဒီကောင်တော့ဒီနံပေါ်လုံးရမယ်မဆောင်ကြရတဲ့တော့ဒီတော့ကျွန်တော်ကြပါသေးတယ်ဒီနိုင်ငံကတပတ်မတော့ရှိသွားပြီကနအကောင်နီဘာတော့ပြန်လာနိုင်ကြပြီတစ်ခေတ်ကျန်သေးတယ်တစ်ခေတ်ပြန်လာနိုင်ကြပြီဒီပေါ်တော့ပြန်လာတော့ပြန်လာနိုင်ကြပါပဲဒါပေမဲ့ဒီရက်မှဖတ်ကြဖတ်ပြရမယ်ဆိုမကြည့်ဘူးဒီလိုကျန်တယ်ဒီရပါရကနဒီတော့ဒီပြေကနော်ဒီလုံချိတ်ထားရမယ်အချင်းလေးလုံးဝမရှိပါဘူးဆိုတော့ဒီလိုကျန်တယ်ဒီနေ့ဒီကကျွန်မရေးချင်ရမယ်ဘယ်တော့ဆက်ဆက်ရေးလို့ရတာကဒီရရတဲ့လေးဒီအမှမတူ
ဒီကနေ့နိုဝင်ဘာလ9ရက်နေ့ကမြန်မာစစ်တပ်ကပြစ်လိုက်တဲ့လက်နက်ကြီးကြီးဖဲခုံမြို့နယ်အနောက်ချမ်းလက်ဤကျေးရွာမှာကြရောက်ပောက်ကွဲခဲ့လို့ကလေးတအုပ်အပါဝင်၄ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်။အရက်သားတွေထိခိုက်သေဆုံးတာနဲ့ပတ်သက်လို့တိကျအတည်ပြုချက်တော့မရရှိသလိုစစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမရှိပါဘူး။ဒေသခံတွေကတော့ဒီလိုလက်နက်ကြီးတွေမကြာခဏပြစ်ခတ်ခံရတဲ့အတွက်နေရက်မပြန်ရဲတာလို့ပြောပါတယ
်။လက်နက်ကြီးတွေဟာကိုသူတိုက်ပွဲမရှိတဲ့နယ်သူရဲ့ကျစနစ်ကြီးတွေဦးအင်းတွေပြစ်စီအောင်တို့ကနေခံပြီးနေတာပါ။လက်နက်တန်တန်သူပြစ်တဲ့ဆိုးကြရတဲ့မနေရကြရတော့
ရှမ်းကယားနယ်စပ်ဒေသမှာဒီရက်တွေအတွင်းတိုက်ပွဲတွေကြီးကြီးမားမားမရှိပေမဲ့မြန်မာစစ်တပ်ကနေရာအတော်များများလက်နက်ကြီးတွေနဲ့ပစ်ခတ်နေတဲ့အကြောင်းလူထိခိုက်မှုနဲ့အိုးအိမ်ပျက်စီးမှုတွေရှိနေတယ်လို့ကီယင်နီလူခွင့်ရေးဖွဲ့တိုက်တာကိုပညာက VOA ကိုပြောပါတယ
်ကျွန်တော်အဲ့ဆစ်ဆောင်တွေရွာလူရွာသားတွေတည်ဆုံမှုကခုနပိုင်းများလာတဲ့အဓိကအကြောင်းကတော့ဒီမျိုးဟိုဆစ်ဆောင်တွေရှိတဲ့နေရာကြီးရွာတွေကိုဟိုလက်နက်ကြီးတွေပုံမှန်ထူတဲ့အကြောင်းမို့ထိခိုက်မှုတို့သမုကအဲဒီကနေပုံများလာတာရှိပါတယ်ဟုတ်အ ဲ့တော့နေရာထိုင်ရတာကတော့ဒီတဲ့တိုင်းပေါ့နော်ကျွန်တော်စိတ်မလို့မချုံနေနေရတယ်။နောက်ပြန်နေဆိုတော့ကတော့မှတချို့နာနာနေနေလေးပါပဲ။အထူးဖြစ်တော့ဒီနာမခုံဒီတော့ပေါ့နည်းပါပေါ့နော်။အဲဒီခိုင်းနေပြန်နေလို့ရှိတော့ပေါ့နော်။ဒါပေမဲ့သူတို့ကလည်းနေရမှအပြစ်နေတာမဟုတ်ပေါ့နော်။တူဝဲနေပါပဲနေတယ်။နောက်ဟိုအဲ့ဒီကလည်းဒီတချို့ပြန်လာကြည့်တယ်ဟိုလက်ကလေးညာကလေးပြန်လာဆိုက်ဆိုတာတော့ပဲ။အဲဒီနောက်လိုမျိုးပုံမှန်တော့မဟုတ်ပေါ့ဟုတ်။
ဒီလနိုဝင်ဘာလ10ရက်အတွင်းရှန်ကယားနယ်စပ်ကဂျေးရွာရီမှာလက်နက်ကြီးကြီးကြားရောက်ပောက်ကွဲမှုကြောင့်အပြစ်မဲ့ပြည်သူ10ဦးထက်မနည်းထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ KNI လူခွင့်ရေးအဖွဲ့ကပြောပါတယ်။စစ်ကောင်စီဘက်ကတော့ဒီဒေသတွေမှာလက်နက်ကိုင်ဖွဲ့တွေခိုးအောင်နေပြီးအကြမ်းဖက်လုပ်ရက်တွေလုပ်နေတယ်လို့ဆွဆွဲထားတယ်လို့ဒီအကြောင်းပြချက်နဲ့နယ်မြေရှင်းလင်းရေးထိုးစစ်တွေဆက်ပြီးဇက်တိုက်လုပ်ခဲ့ပါတယ်။ဒေသခံတွေအများအပြားဘေးလွတ်ရာထွက်ပြေးခိုလုံရတဲ့သတင်းတွေနဲ့အတူလက်နက်ကြီးကြီးကြလို့စစ်ဘေးရှောင်တချို့ထိခိုက်ဒဏ်ရာရတဲ့သတင်းတွေလည်းမကြာခဏထွက်ပေါ်နေပါရဲ့ရှင
်။ရှမ်းကယားနယ်စပ်ကစစ်ဘေးဒုက္ခသည်တွေရဲ့အခြေအနေနဲ့ပတ်သက်ပြီးတော့ရန်ကုန်ကဖေးပို့လာတဲ့သတင်းကိုမအင်ဂျင်နိုင်ပြောပြပေးခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့ကချင်ပြည်နယ်ဖားကန့်ဒေသဘက်ကသတင်းတစ်ပုဒ်ကိုအလဲပေးခြင်းပါတယ်။ကချင်ပြည်နယ်ဖားကန့်မြို့နယ်နန်ရရွာမှာမြန်မာစစ်တပ်နဲ့ပြည်သူစစ်တွေကတင်းတင်းကြပ်ကြပ်စစ်ဆေးနေတဲ့အတွက်ကုန်တင်ကားအစီ60လောက်စစ်ဆေးဂိတ်မှာပိတ်မိနေပါတယ်။ပိတ်မိနေတဲ့ကားအများစုဟာ73စီတင်ရင်တွေဖြစ်ပြီးတော့တချို့ကားတွေဆိုတပတ်ကျော်ကြာနေပြီလို့ဒေသခံတွေကပြောပါတယ်။73စီရှားပါတဲ့အတွက်ဖားကန့်မြို့မှာလောင်စာဆီဈေးတွေဆက်လက်မြင့်တက်နေပါတယ်။ဖားကန့်ဒေသရဲ့နောက်ဆုံးအခြေအနေသတင်းပေးပို့ချက်ကိုတော့ကိုငိမ့်ချန်းကပြောပြပေးမှာဖြစ်ပါတယ်ဗျာ။
ဖားကန့်မြို့နယ်နန်ရရွာမှာရှိတဲ့စစ်တပ်နဲ့ပြည်သူ့စစ်ဆေးရေးဂိတ်တွေကအော်တိုဘာလလယ်လောက်ကစတင်ပြီး73စီတင်သွင်းတာကိုပိတ်ပင်ခဲ့တာပါလက်ရှိအချိန်တွေမှာလည်းစစ်ဆေးဓာတ်တွေကိုတင်းကျပ်နေတာကြောင့်နန်ရရွာမှာရှိတဲ့ကုန်တင်ရင်အစီး60လောက်ပိတ်မိနေကြောင်းနန်ရဒေသခံတူက VOA ကိုပြောပါတယ
်နန်ရဒေသမှာ560ကျော်ရှိတဲ့ဒီကနေ ఓ ခွန်တော်အကြီးအပန်းကြီးနဲ့တက်စီကားရပြီနော်ကျူကားရောရှယ်ဒ်ဘလောက်တော့ကြာပြီခီးတဲ့ကားတွေတချို့ကဟိုစစ်နေနေမှာဒုက္ခရရှိတယ်အဲပေါင်းပေါင်းရေကုန်တော့လင်းကားတွေ
ဖားကန်ဒေတာကန်တူကတော့73စီတင်ရင်းတွေကိုအကန့်အသတ်နဲ့ဝင်ခွင့်ပေးနေတာကြောင့်ဓာတ်ဆီဈေးဟာဆက်လက်မြင့်တက်နေစေဖြစ်ကြောင်းအခုလိုပြောပါတယ
်အဲ့ချီကားတွေကအားလုံးခါလာမလို့ပေါ့အဲ့လိုအဲ့ကြားတဲ့ကားကိုမစီတုံးကြီးမစီတုံးကြီးအဲ့လိုမလို့နေတာဒီဈေးကလည်းမကြောက်ဘူးဒီဈေးကတော့ပေပောင်၈သိန်းကျော်တယ်ဒီသိန်းကြီးတော့တော့
ဒကာလန်ဈေးနှုန်းအနေနဲ့ဆိုရင်ကြက်ငွေ2000ဝန်းကျင်ခန့်ရှိကြောင်းလည်းပြောပါတယ်ပြီးခဲ့တဲ့လကုန်ပိုင်းလောက်ကဖားကန့်မြို့မှာ92ဒကာလန်ကို2000 95ဒကာလန်ကို2000လောက်အထိဈေးမြင့်တက်ခဲ့တာပါတခြားဒေသခံတွေကတော့နန်ရခိတ်မှာ73စီတည်ယူမှုကိုသာမကစံတည်ယူမှုကိုပါကန့်သက်ထားကြောင်းပြောပါရယ်ဖားကန့်ဒေသမှာစံနဲ့73စီတည်ယူတာကိုတားမြစ်တာဟာ KIA အတွက်အခွန်အောက်ရနိုင်တဲ့ကြောက်စိမ့်24လုပ်ငန်းကိုထိန်းချုပ်လိုတာကြောင်းဖြစ်နိုင်ကြောင်းဒေသတွင်းအကဲခတ်တွေကသုံးသပ်ပြောဆိုနေကြပါရယ်ခင်ဗျာ
ကချင်ပြည်နယ်ဖားကန့်မြို့နယ်ဘက်ကလုံခြုံရေးအခြေအနေနဲ့ပတ်သက်ပြီးတော့ကိုငိမ့်ချန်းပြောပြသွားတာဖြစ်ပါတယ်။ VOA မြန်မာပိုင်းကနေတောက်ချာနေညဘက်မြန်မာဘာသာစီစဉ်တွေကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။သောရရှင်နေအနေနဲ့ VOA မြန်မာပိုင်းကိုဝေဖန်အကြံပေးခြင်းတွေအကြံပေးခြင်းတွေစာရေးသားဆက်သွယ်ခြင်းတွေဆိုရင်တော့ကျွန်တော်တို့ကို email ကဖြစ်ဖြစ် download Facebook ကဖြစ်ဖြစ်ဆက်သွယ်နိုင်ပါတယ်။ကျွန်တော်တို့ရဲ့ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ခင်ဗျာ။ပြည်မြမာပိုင်းကနေတောက်ပြည်မြမာပိုင်းကနေတောက်ကြနေညပိုင်းမြမာဘာသာအစည်းအဝေးတွေကိုည9နာရီကနေ10နာရီအထိလိုင်းဒိုမီတာ1925နဲ့30နှစ်တုန်းကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်မကြာခင်မှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်ခင်ဗျာ
VOA အစည်းအဝေးတွေကိုရေဒီယိုရုပ်မြင်သံကြားတို့အပြင် Facebook စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ် VOA မြမာပိုင်း Facebook စာမျက်နှာလေးစာကတော့facebook.com/voaburmese ဖြစ်ပါတယ်
ပြည်ကနေတောက်ကြနေညပိုင်းမြန်မာဘာသာအစည်းအဝေးကိုည10:00အထိလိုင်းတူမီတာ1925နဲ့32တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုအစည်းအဝေးဒုတိယပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးသွားမှာဖြစ်ပြီးတော့အိမ်မှာတော့အမျိုးသမီးကဏ္ဍ၊သုတဆုံနဲ့အမေရိကန်တခွင်အစည်းအဝေးနဲ့သိပ္ပံနဲ့နည်းပညာကဏ္ဍတွေကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်။ဒီတဲကမှအရင်ဆုံးတော့အမျိုးသမီးကဏ္ဍကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်။ရေကြီးမြေပြိုတာနဲ့မူးခေါင်ရေရှားတာလို့ရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေကြောင့်ကမ္ဘာတဝန်းအိုးအိမ်ဆုံးရှုံးရသူတွေတန်ပေါင်းများစွာရှိနေပြီးတော့ဒီလိုလူတွေရဲ့80ရာခိုင်နှုန်းကအမျိုးသမီးနဲ့မိန်းကလေးငယ်တွေဖြစ်တယ်လို့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးကုလသမဂ္ဂအစည်းအဝေးကထောက်ပြထားပါတယ်။ရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေကြောင့်ဖြစ်လာတဲ့နောက်ဆက်တွဲဆိုးကျိုးတွေကိုမြန်မာနဲ့ကမ္ဘာတဝန်းကအမျိုးသမီးတွေဘယ်လိုရင်ဆိုင်ကြုံတွေ့နေရပါသလဲ။ဘယ်လိုအဖြေရှာနိုင်ဖို့ကြိုးပမ်းနေကြသလဲဆိုတာတွေကိုဒီသတင်းပတ်အမျိုးသမီးကဏ္ဍမှာမတ်ခင်ဖြူတွေကစူးစီးတင်ပြပေးထားပါတယ်ခင်ဗျာ There's a path we must choose sometime Gotta stand up and fight sometime ဒီကနေ့21ရာစုခရဲ့အကြီးမားဆုံးကမ္ဘာလုံးဆိုင်ရာစိန်ခေါ်မှုတစ်ခုကကမ္ဘာကြီးပူမွေးမှုနဲ့အတူဖြစ်လာတဲ့ရာသီဥတုဖောက်ပြန်ပြောင်းလဲမှုပြဿနာပဲဖြစ်ပါတယ်။ဒရမီလောင်နာမိုးခေါင်ရေရှားတာရေကြီးမြေပြိုတာမုန်တိုင်းတန်တင့်လာလို့သဘာဝဘေးဆိုးတွေတစ်နှစ်ထက်တစ်နှစ်ပိုးပြီးတော့ဆိုးလာနေတာနဲ့အမျှဒီလိုဘေးဒဏ်တွေကိုကမ္ဘာနဲ့အဝမ်းကြုံကြရတယ်ဆိုပေမဲ့လို့ဒီထဲမှာအကာအကွယ်မဲ့ဘေးဒုက္ခအရောက်ရဆုံးကတော့ဆင်းရဲနှွမ်းပါတဲ့ဒေသတွေမှာပါ။ဒီထဲမှာမှအမျိုးသမီးနဲ့မိန်းကလေးငယ်တွေကတော့ရာသီဥတုဖောက်ပြန်ပြောင်းလဲမှုနဲ့ဆက်ဆက်တဲ့ဘေးအန္တရာယ်တွေကိုပိုးပြီးတော့ကြုံတွေ့ကြရတယ်လို့ကုလသမဂ္ဂနဲ့သဘာဝပတ်ဝန်းကျင်ရေးလှုပ်ရှားသူတွေကထောက်ပြပြောဆိုကြပါတယ်။ဒီလိုထောက်ပြတဲ့သူတွေထဲမှာ2014ခုနှစ်နိုဝင်ဘာလငြိမ်းချမ်းရေးဆုရှင်မာလာလာယူဆုဆိုင်လည်းပါပါတယ်။သူကိုယ်တိုင်ပါကစ္စတန်နိုင်ငံမှာရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေရဲ့နောက်ဆက်တွဲရေကြီးရေလျှံမှုတွေကြောင့်သူတက်နေတဲ့ကြောင်းရေမြုပ်ပြီးပညာရေးမှာအနှောက်အယှက်ဖြစ်ခဲ့ရတယ်လို့မာလာလာကပြောပြပါတယ
်။ Due to climate related events, millions of girls lose their access to schools events like droughts and floods impact schools directly displacements are caused due to some of these events and
ရာသီဥတုနဲ့ဆက်နွယ်တဲ့အဖြစ်အပျက်တွေကြောင့်သန်းနဲ့ချီတဲ့မိန်းကလေးတွေကြောင်းတွက်ခွင့်ဆုံးရှုံးနေရပါတယ်မိုးခေါင်နာရေကြီးတာလို့ဖြစ်ရတွေကကျောင်းတွေကိုဓာတ်ရိုက်တက်ရောက်မှုရှိပြီးတော့တချို့ဖြစ်ရတွေမှာတော့လူတွေအိုးမဲ့အိမ်မဲ့ဖြစ်ရတာကြောင့်ထိခိုက်မှုအများဆုံးကအမျိုးသမီးတွေဖြစ်နေတာပါကျောင်းထွက်ရရင်မိန်းကလေးတွေကထိတ်ဆုံးကကျောင်းပြန်တက်ရတော့သူတို့ကနောက်ဆုံးကဖြစ်နေပါတယ်ဒီပြဿနာတွေကိုဖြေရှင်းဖို့လုံလုံလောက်လောက်အားစိုက်ထုတ်မှုမရှိဘူးဆိုတာကျမတို့သိကြတယ်လို့ပဲဒီအခြေအနေမျိုးမှာအများအားဖြင့်မိန်းကလေးတွေကျောင်းဆက်မတက်နိုင်ကြတော့ပါဘူးအိမ်မှုကိစ္စတွေနဲ့ပဲမိသားစုဝင်တွေကိုကူညီပေးနေရပြီးတော့ပညာရေးနဲ့အလှမ်းဝေးကုန်ကြပါတယ ်ငကိုကလေးကသူတို့ဒေသမှာတာလီဘန်တွေကအမျိုးသမီးနဲ့မိန်းကလေးငယ်တွေပညာသင်ကြားခွင့်ကန့်သတ်ထားတာကြောင့်သဘောဝဘေးစုတွေနဲ့ထက်ပြီးတော့ကြုံတွေ့ရတဲ့အခါမှာတော့အမျိုးသမီးနဲ့မိန်းကလေးငယ်တွေဟာပညာသင်ကြားခွင့်နဲ့ကျန်းမာရေးဆိုင်ရာအခွင့်အလမ်းတွေဆုံးရှုံးကြရတဲ့အပြင်အကျန်းဖက်ခံရတဲ့အခြေအနေတွေပိုးပြီးတော့ကြုံတွေ့လာရတယ်လို့လည်းမာလာလာကပြောပါရယ်။ကမ္ဘာကြီးပုံမြင်မှုကိုဖြစ်စေတဲ့ကာဗွန်တန်းငွေထုတ်လုပ်မှုတွေကိုချမ်းသာကြွယ်ဝတဲ့အင်အားကြီးနိုင်ငံတွေကအဓိကဖန်တီးနေပြီးနောက်ဆက်တွဲရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေဖြစ်လာတဲ့အခါမှာတော့ဖွံ့ဖြိုးဆဲနိုင်ငံတွေကအဓိကခံစားကြရတယ်ဆိုတော့လူခွင့်ရင်တဲ့သဘာဝပတ်ဝန်းကျင်ရေးဥဆောင်လှုပ်ရှားသူတွေကအစဉ်ဆက်ထောက်ပြနေကြတာပါဒီနှစ်ထဲပါကစ္စတန်နိုင်ငံကြုံတွေ့ရတဲ့အခြေအနေဆိုရင်ဒါကိုဖော်ပြတဲ့ထင်ရှားတဲ့ဥပမာတစ်ခုဖြစ်တယ်ဆိုတော့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးကုလသမဂ္ဂအစီအစဉ်ညွှန်ကြားရေးမှူးအင်ဂါအန်ဒါဆန်ကပြောပါတယ
်ပါကစ္စတန် 33 million displaced the size ofAustralia in terms of population numbers 30 billion in damage unprecedented health crisis
Pakistan ma lu paw 33 tan oi me ni ba de da ga Australia ta nai ngan lo ye lu ye pamana law shi ba de thikai pye si mu ga dollar billion 30 law shi ba de yi tin ya me ti nan ni a mya pya song shung ka ya de lo ma chong sa bu che mai san ya pyatana ri le chong ni ya ba de တကယ်တော့ပါကစ္စတန်ရဲ့ကာဗွန်တန်းငွေထုတ်လုပ်မှုတွေဟာ3.4%ခန့်တော့အောက်မှာပဲရှိရပါအခုလောက်ထိမမျှမတခံစားရတာမျိုးကိုတော့ကျမတို့လေးလူရှုမထားသင့်ပါဘူ
းအာဖရိကနိုင်ငံတွေမှာဆိုရင်လေရာသီဥတုဖောက်ပြန်မှုကြောင့်မိုးခေါင်ရေရှားတာနဲ့ငှက်မွတ်ခေါင်းပါတဲ့ခြံကိုဆူဆူဝါကျုံရပါတယ်ကုလသမဂ္ဂကလင်းငင်များဆိုင်ရာရာပုံငွေအဖွဲ့ UNICEF ရဲ့အစဉ်ကစားအရမိုးခေါင်ရေရှားမှုကြုံနေရတဲ့ဂျဘူတီ၊ Ethiopia ၊ Kenya နဲ့ Somalia နိုင်ငံတွေမှာငါမို့ခေါင်းပါမှုကြုံနေရတဲ့လူပေါင်းကတန်း20ကျော်ရှိနေပြီးတော့ထောက်ဝံနေပါကကလေးငယ်တွေဖြစ်ပါတယ်
ဆိုတော့မြန်မာနိုင်ငံမှာရောဒီလိုမျိုးရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေကြောင့်ဖြစ်လာတဲ့နောက်ဆက်တွဲဆိုးကျိုးတွေကိုဘယ်လိုအရက်ဒေတာတွေမှာဘယ်လိုတွေကအတိအကပိုးပြီးတော့ကြုံတွေ့ခံစားနေကြပါလဲ။တဘာဝပတ်ဝန်းကျင်ရေးလှုပ်ရှားနေတဲ့နော်တီခုကအခုလိုပြောပြပါတယ်
ကျမတို့မြန်မာနိုင်ငံမှာဆိုလို့ရှိရင်တော့အဓိကဒီခြေလက်ပေါ့နော်ခြေလက်ဒေတာမှာနေတဲ့အဲလူတွေကပို့ပြီးတော့ခံစားရတယ်ပြီးတော့အဲ့ဒီခြေလက်မှာမှကျမတို့ဒီအမျိုးသမီးနဲ့အဲဒီမိန်းကလေးငယ်တွေဆိုလို့ရှိရင်ပို့ပြီးတော့အဲအကျိုးပို့ပြီးတော့တက်ရောက်မှုပို့ရှိတယ်ပေါ့နော်ဘာဖြစ်လဲဆိုတော့ကျမတို့အမျိုးသမီးတွေကအိမ်မှာဆိုလို့ရှိရင်ကျမတို့ကဒီချက်ရုပ်ချက်ရည်ပြုတ်ရည်တို့အိမ်မှုကိစ္စကိုအဲတောင်းဝန်ယူရတယ်လေတောင်းဝန်ယူရတယ်ဆိုတော့ကျမတို့ကအဲချက်ပြုတ်မယ်ဆိုလို့ရှိရင်ကျမတို့ကအဲရည်တွေလိုအပ်တယ်ဆိုတော့ကျမတို့ကရည်တွေသွားခတ်ရတယ်ဒါမဲ့ရည်တွေဥတုဖောက်ပြန်တဲ့အခါမှာကျမတို့ကဒီမြစ်ချောင်းတွေအရေတင်ကောလာတဲ့အခါမှာဆိုလို့ရှိရင်ငကူအဲကျမတို့သွားရတဲ့နေရာတဲ့ပို့ပြီးတော့ဝေးဝေးသွားရတယ်အချိန်ပိုပေးရတယ်ပေါ့နော်ဆိုလို့ရှိရင်ဒါတိတိချက်ပေါ့နော်တိတိချက်ဆိုလို့ရှိရင်ကျမတို့ဒီအသက်မွေးမ်းချောင်းပေါ့အသက်မွေးမ်းချောင်းမှာဆိုလို့ရှိရင်ကျမတို့ကမွေးလေဝသတွေရတူတူတွေမမှန်တဲ့အခါမှာဆိုလို့ရှိရင်အဲဆက်ပြုံမွေးမြူရည်တွေကျမတို့ကခက်ခဲလာတယ်အဲမအောင်မြင်ဘူးမအောင်မြင်တဲ့အခါမှာဆိုလို့ရှိရင်ဒီအိမ်ထောင်စုမှာဆိုလို့ရှိရင်ရက်တီဖို့အတွက်ဝင်ငွေအဲချက်တဲလာတယ်ပေါ့နော်အဲပြီးရင်ဆိုလို့ရှိရင်ကျမတို့ဒီခြေလက်မှာနေတဲ့အလူတွေဆိုလို့ရှိရင်ကျမတို့ကဒီမြေချောင်းမှာကျမတို့ကဒီအဲတားငါးတွေကျမတို့ကရှာစားကြရတယ်ပေါ့နော်ဒါပေမဲ့ကျမတို့ကဒီနောက်ပိုင်းဒီအဲရှာပါလာတဲ့အခါမှာဆိုလို့ရှိရင်ကျမတို့ဒီအစားအသောက်ဖူလုံမှုလည်းထိခိုက်တယ်ပေါ့နော်ဆိုတော့ဒီလိုမျိုးရာသီဥတုဖောက်ပြန်လို့ဖြစ်လာတဲ့အကျိုးဆက်တွေကြောင့်တစ်ခါတလေမှာဆိုလို့ရှိရင်ကျမတို့ကအဲပြောင်းရွှေ့ရတယ်ပေါ့နော်ပြောင်းရွှေ့လို့သားတွေလည်းဖြစ်လာတယ်လောက်ကိုင်းနေရှာပါတယ်စိုက်ပြိုးတဲ့အခါမှာမအောင်မြင်လာတဲ့အခါကျတော့ကျမတို့ကအဲရက်ရွာနေပြီးတော့ကျမတို့ကမြို့မှာအလုပ်သွားရှာရတယ်မြို့မှာအလုံးတက်လာတဲ့အခါကျတော့မြို့မှာလည်း burden ကိုထုံးကိုပိုးဖြစ်စေတယ်ပေါ့နော်။ဘာဖြစ်လဲဆိုပေးတဲ့ငွေဆောင်မှုနဲ့လူကြီးတွေနဲ့ကာမီတော့တဲ့အခါမှာပေါ့နော်။တချို့အမျိုးသမီးငယ်တွေကလည်းကျမတို့ကတခြားတိုင်းပြည်ကိုကျမတို့ကရွှေ့ပြောင်းလုပ်တာအနေနဲ့ကျမတို့ကသွားလုပ်ရတယ်အဲ့လိုမျိုးသွားလုပ်တဲ့အခါမှာကျမတို့ကတိုင်းငယ်သမီးငယ်တွေကျမတို့ကအိမ်မှာအဖိုးအဖော်တွေနဲ့ထားခဲ့ရတယ်မိသားစုတွေတခွဲတော့ပြားဖြစ်တယ်ပေါ့နော်ဆိုတော့ကျမတို့ကဖြစ်လာတဲ့အရာတိုင်းဟာတော့တစ်ခုနဲ့တစ်ခုဆက်ဆက်သွားတာပေါ့နော်ကြီးလိုက်ရင်တော့တက်တက်လိုမျိုးပဲထင်ရတယ်ဒါပေမဲ့တစ်ခုဖြစ်လိုက်တဲ့အခါမှာနောက်ထပ်ဖြစ်လာတဲ့ဒီ queen set တွေကအချို့တရားမှုတွေကတောက်လျှောက်ရှိသွားတယ်ပေါ့နော်ဟုတ်
မြန်မာနိုင်ငံမှာအထူးသဖြင့်တစ်တော်ပြုံးတိမှုတွေကြောင့်သဘာဝပတ်ဝန်းကျင်ထိခိုက်ပျက်စီးမှုတွေကြုံရတာမို့တစ်တော်မြေတွေထိမ့်သိမ်းရေးကိုတာဝန်ရှိသူတွေကအလေးပေးလှုံ့ဆော်တင်ပါတယ်လို့လည်းနော်တီခုကပြောပါတယ
်ဆိုတော့ကျမတို့ဒီအရက်ဖက်ဖွဲ့နဲ့ဒီဌာနတိုင်းရင်းသားအဖွဲ့တွေအများတန်းဒီကြွေးကြော်ပြီးတော့တောင်းဆိုနေဟာတွေကြတော့ဒေသခံတွေထိမ့်သိမ်းထားတဲ့တစ်တော်တွေကိုဆွေးရနေနဲ့အတိမတ်ပြုရမယ်ပေါ့နော်။ဘာဖြစ်လဲဆိုတော့ဒီဒေသခံတွေကသူတို့ကရွေးရတလိအရာဒီတစ်တော်တွေကိုထိမ့်သိမ်းထားတယ်မြေချောင်းတွေကိုထိမ့်သိမ်းထားတယ်ဆိုတော့ဒီဟာတွေကသူတို့ဒီတော်နဲ့အနီးဆက်ဆုံးနေထိုင်တဲ့လူတွေဖြစ်တယ်။သူတို့ကဒီတော်ပေါ်မှာပဲမိခိုးပြီးတော့နေရတဲ့လူတွေဖြစ်တဲ့အတွက်ဒါဒီဌာနတိုင်းရင်းသားတွေထိမ့်သိမ်းထားတဲ့တစ်တော်တွေကိုဆွေးရကအပြည့်အဝအကာအကွယ်ပေးရမယ်သူတို့ကနေပြီးတော့မှအတိမတ်ပြုရမယ်ဆိုလို့ရှိရင်အစိုးရအနေနဲ့လည်းနိုင်ငံတကာမှာပေးထားတဲ့ကတိကဝတ်ကိုလည်းပြည့်မိမယ်ပေါ့နော်ဆိုတော့ဒါကကျမတို့အနေနဲ့အမြဲတမ်းဖွဲ့စည်းတည်နေတဲ့တောင်းဆိုတဲ့အရာဖြစ်တယ်ပေါ့နော
်အမျိုးသမီးတွေအပေါ်မှာဓာတ်ရိုက်တိုက်ရမှုတွေရှိနေတဲ့အခုလိုကိစ္စရပ်တွေကိုအမျိုးသမီးတွေရဲ့ပူပေါင်းဆောင်ရွက်မှုတွေရှိဖို့အရေးကြီးတယ်လို့ပဲဥဆောင်မှုအခန်းကဏ္ဍတွေမှာပါဝင်ခွင့်ရဖို့လိုအပ်တယ်လို့လည်းနော်တီခုကပြောပါတယ်
ကျမတို့ဒီကဒီမြန်မာပြည်ရဲ့ context အရဆိုလို့ရှိရင်ကျမတို့ကအမျိုးသမီးတွေကကျမတို့ကဒီအိမ်မှုကိစ္စမှာအများစုပါဝင်ရတယ်ပေါ့နော်ဆိုတော့အဓိကမင်းကြတဲ့နေရာမှာနေရတယ်ပြီးတော့ဒီအဲတဘွားပန်းကိုကျင်တဲ့အနည်းဆက်ဆုံးပေါ့နော်မိခိုရတဲ့လူတွေဖြစ်တယ်ဆိုတော့ကျမတို့ကဒီကျမတို့နဲ့တိုက်ရိုက်ဆက်ဆက်နေတဲ့အရာဖြစ်တဲ့အတွက်အဲကျမတို့ရဲ့အခက်ခဲတာအရေးကြီးတယ်ပြီးတော့ကျမတို့အမျိုးသမီးတွေကိုလည်းဟိုပါပေါ့နော်နေရာပေးဖို့လိုတယ်ဥဆောင်မှုအခက်ခဲတာမှာကျမတို့ကိုလူလူလလအဲဟိုနေရာပေးဖို့လိုတယ်ပေါ့နော်ဘာဖြစ်လဲဆိုကျမတို့ရဲ့အမျိုးသမီး issue ကိုကျမတို့အမျိုးသမီးတွေပဲပို့တိတယ်ပို့နားလေတယ်ဆိုတော့ကျမတို့ဒီလိုမျိုးအရာဒီဥတုဖောက်ပြန်မှုတိုက်ဖြစ်တဲ့နေရာမှာဖြစ်စီကြံတဲ့အဲဒီကန္တာတွေမှာပေါ့နော်ကျမတို့ဒီအမျိုးသမီးအဲငယ်လေးတွေကိုပို့ပြီးတော့ကျမတို့နေရာအဲပေးသင့်တယ်ဥဆောင်မှုကန္တာမှာထားသင့်တယ်လို့ကျမအနေနဲ့ကတော့တောင်းဆိုချင်ပါတယ
်။တဘာဝပတ်ဝန်းကျင်ရေဆောင်ရွက်သူဆွေးနွေးလူငယ်အမျိုးသမီး Greta Thunberg ကတော့တဘာဝဘေးထုတ်ကတွေကြောင့်ပညာရေးအခွင့်အလမ်းဆုံးရှုံးနေကြတဲ့လူငယ်အမျိုးသမီးတွေကြားမှာအသိပညာဖြန့်ဝေမှုတွေပုံမမြင့်တင်ပေးတာဟာရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေနဲ့ဆက်ဆက်နေတဲ့ပြဿနာတွေကိုကိုကြီးဖြည့်ရှင်းရမှာအများကြီးထောက်ကူဖြစ်စေလိမ့်မယ်လို့ပြောပါရစ
ေ။ Any girl can change the world if they are provided with the right tools to do so.
And for that we need to educate girls to make sure that they know about
main klei dai ko mmat man gan gan kunyi pan po pe yin kaba ji ko pyaung le nai ma de kaba ji a chang ti aw kaba ji a mhan de ke to tet aw lo at de jwan chin mu swan yi de ya bu tru ko tin cha pe bu lu ba de main klei ri tru san na ri ko thop phor pyo ye la aw to a pe bu lu ba de taba wa pe do ka myo so ti ni de cha tru bi chong twei la ni ya de kaba ji ma ရသည်တို့ဖောက်ပြန်ပြောင်းလဲမှုတွေကြောင့်ဖြစ်လာတဲ့နောက်ဆက်တွဲစိုးကျိုးတွေကိုရှော့ရှာနိုင်ဖို့အမျိုးသမီးတွေချီပဲစွမ်းဆောင်လို့ရတာတော့မဟုတ်ပါဘူး။ကမ္ဘာနိုင်ငံတွေအားလုံးမှာရှိကြတဲ့အုပ်ချုပ်သူအစိုးရကနေအလွာသီးသီးမှရှိတဲ့ပြည်သူတဦးတယောက်ချင်းစီတိုင်းပူးပေါင်းပါဝင်မှသာဒီကနေ့ကမ္ဘာကြီးကြုံတွေ့နေရတဲ့ရသည်တို့ဖောက်ပြန်ပြောင်းလဲမှုဆိုင်ရာပြဿနာတွေကိုဖြေရှင်းနိုင်မှာဖြစ်တဲ့ဆိုတာကိုတင်ပြရင်းဒီသတင်းဖန်အမျိုးသမီးကဏ္ဍကိုဒီမှာပဲရန်နာဝင်ပြုပါရှင်။ကျွန်မဖြစ်ပြီးပြပါရှင်
ဘတ်စင်အမျိုးသမီးကဏ္ဍကိုမတ်ခင်ဖြူထွေးတင်ဆက်ပေးခဲ့တာဖြစ်ပါတယ်။မကြာခင်မှာတော့သိပ္ပံနဲ့နှီးပညာကဏ္ဍကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်။ဒီမတိုင်ခင်မှာတော့သုဒ္ဓဆုံလင်အမေရိကန်တခွင်အစည်းအဝေးကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်။ဂုတပတ်သုဒ္ဓဆုံလင်အမေရိကန်တခွင်အစည်းအဝေးမှာတော့ခရကားကြီးတွေမောင်းဖို့ဘလူလိလာတင်ယူခဲ့ရသလဲဆိုတာနဲ့လုပ်ငန်းငွေကအတွေ့အကြုံတွေကိုအင်ဒီယားနာပြည်နယ်ဖော့ဝေးမြို့ကကိုသိန်းထွန်းအောင်ကပြောပြထားပါတယ်။ကိုအောင်ကစူးစူးတင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗျာ။
American တယ်ယူပို့ဆောင်ရေးကဏ္ဍမှာအဓိကလိုအပ်ချက်တစ်ခုကတော့ truck ကမောင်းသမအလုံလောက်မရှိဖြစ်နေတာပါအခုလိုလိုအပ်ချက်ကိုမဖြည့်ဆည်းနိုင်မှုဆိုရင်ဈေးကွက်အတွင်းကုန်စည်ပြက်လက်ကုန်မလားဆိုပြီးတော့လဲစိုးရိမ်မှုတချို့ရှိပါတယ် truck ကလောကကိုဝင်ဖို့ဘာတွေကြိုတင်ပြင်ဆင်ဖို့လိုမလဲဘာတွေဆောင်ဖို့ရှောင်ဖို့လိုမလဲဆိုတာကို truck ကမောင်းနေသူတူဖြစ်တဲ့ကိုသိန်းထွန်းအောင်ကိုမြင့်ကြည့်ရမှာပထမဆုံးစပြီးတော့ရင်ဆိုင်ရတဲ့အခက်အခဲကိုအခုလိုပြောပြပါတယ
်ပထမဆုံးအနေနဲ့ခဲ့တဲ့ခဲ့ခဲ့တဲ့ဂျင်းနေရဆိုင်ရခဲ့တဲ့ဟာလာပါလဲဆိုတော့အင်္ဂလိပ်စာ second language ဖြစ်တဲ့အတွက်ကြောင့် license ရဖို့အတွက်လက်နဲ့ပါမစ်ဖြည့်တဲ့ခါမှာစပြီးတော့မှခက်ခဲစားတွေ့တယ်အဲ့မှာကျွန်တော်ဆိုရင်9လနဲ့6လလောက်ကျွန်တော်တော်တော်ဖတ်လိုက်ရတယ်ဖတ်ပြီးတော့မှကျွန်တော်2ချိန်ဖြည့်ရတယ်ပထမတစ်ချိန်မအောင်နောက်တစ်ချိန်ကျွန်တော်ဖြည့်ရတယ်တကယ်2ချိန်ဖြည့်မှကျွန်တော်လက်နဲ့ပါမစ်အောင်တယ်လက်နဲ့ပါမစ်အောင်ပြီးတော့လဲ license ရဖို့အတွက်သင်တဲ့တက်ရတယ်တင်တဲ့ရမှာလည်းအလိုပဲဒီဟိုဒီအင်္ဂလိပ်စာနဲ့ပတ်သက်ပေါ့နော် language barrier အကြောင်းခက်ခဲရှိတယ်အဲ့ဒါကိုဟိုတော်တော်ကြိုးစားပြီးဖြတ်ပြီးတော့မှပဲကျွန်တော်တို့ဒီကားမောင်းသမားဘွားကိုရောက်ခဲ့တာပေါ့
ဘာသာစကားအခက်ခဲကိုကျော်လွှမ်းနိုင်မှုဆိုရင်လဲအားဆိုင်လေ့လာဖို့အရေးကြီးကြောင်းသူကပြောရတယ
်နီလန်းကတော့အမျိုးမျိုးရှိတယ်အာကျွန်တော်သွားတဲ့နီလန်းကတော့ကျွန်တော်တို့လန်နပ်ပါမယ်စဖြည့်တဲ့ခါမှာအခက်ခဲစတွေ့တယ်အဲ့စတွေ့တဲ့ဟာကိုကျွန်တော်တို့ကြော်ဖြတ်နိုင်တယ်အဲ့တွဲနီလန်းကပါလဲဆိုတော့ကျွန်တော်တို့ manual book ကိုများများဖတ်ရမယ်ခဏခဏဖတ်ရမယ်အဲ့အောင်ဖတ်လေလေကျွန်တော်တို့လာမဲ့မေးခွန်းလေးကိုသိလေလေပဲကျွန်တော်လည်းအဲ့လိုမျိုးကျွန်တော်ခါပေါင်းများစွာဖတ်ပြီးတော့မှကျွန်တော်လာတဲ့ဒီလာတဲ့မေးခွန်းတွေကိုကျွန်တော်ဖြေနိုင်ခဲ့တာ
tracker mount တင်တဲ့တက်ပြီးတဲ့အခါမှာလေကိုအလုပ်လုပ်တဲ့ Khan Logistic Company ကအနီးကကြီးကျက်တင်ပြပေးတဲ့သူနဲ့အတူလာနေချီမောင်းပြီးမှသာတယောက်တည်းမောင်းခွင့်ရတာကိုလည်းသူကအခုလိုရှင်းပြပါတယ
်အာကျွန်တော်ဟိုပထမဦးဆုံးကာသမာဘွားရောင်း offer လုပ်တာဒီကုမ္ပဏီကစတာဒီကုမ္ပဏီကကျွန်တော် offer လုပ်တယ် offer လုပ်တဲ့ခါမှာကျွန်တော်ကိုသူတို့ဟိုတလခွဲနှစ်လနေပါလောက်ကျွန်တော်ကို train ပြီးတော့မှကျွန်တော်ကိုသူတို့ပိုင်တဲ့ကားကိုကျွန်တော်အပ်ပြီးတော့အပ်တယ်အဲ့တော့မှကျွန်တော် OTR နဲ့ကျွန်တော်စမောင်းတာပေါ့ OTR ဆိုတော့ over the road ပေါ့နော်လမ်းပေါ်ကနေကျွန်တော်တို့တပတ်တစ်ခါတော့မဟုတ်တလတစ်ခါလောက်မှအင်တန်ရတဲ့အလုပ်ကိုကျွန်တော်စလုပ်ရတာ
ကွန်တိန်နာတွေကိုဘယ်လိုပုံစံမျိုးနဲ့တည်ယူပို့ဆောင်ပေးရလဲဆိုတာကိုလည်းအခုလိုပြောရတယ်
schedule တွေကတော့အမျိုးမျိုးရှိတယ် OTR တို့ခေါ်တဲ့ over the road ရှိတယ် regional တို့ခေါ်တဲ့ဒီ၄ပြည်နယ်၃ပြည်နယ်လောက်ပေါ့နော်အဲ့လိုမျိုးပတ်မောင်းရတဲ့အလုပ်ရှိတယ်အဲနောက်တစ်ခုကတော့ dedicate ပေါ့နော်အလုပ်တစ်လုပ်ကိုဆွဲသွားပြန်လာယူနောက်တစ်လုပ်ဆွဲသွားပြန်လာယူအဲ့လိုမျိုးပေါ့နော်တစ်လုပ်ပြီးတစ်လုပ်ဆွဲတဲ့ dedicate run ဆိုတာလည်းရှိတယ်အဲနောက်တစ်ခုကတော့ကိုလိုချင်တဲ့လုပ်ကိုယူပြီးတော့မှဟိုပေါင်းတယ်ပြီးတော့မှမလို့ချင်းကိုပေါ့ကိုနေနေတယ်ဒါပေါ့နော်ဒါ owner operator တွေရဲ့လုပ်ပေါ့နော်သူကအဲ့လိုမျိုးအလုပ်တွေရောအမျိုးမျိုးရှိတယ်ဒါပေမဲ့အခုကျွန်တော်လုပ်နေရတော့ dedicated run ဖြစ်တဲ့ trailer တစ်ခုကိုယူတယ်အဲ့ trailer တစ်ခုကပစ္စည်းကိုသချပေးတယ်ပြီးရင်နောက် trailer တစ်ခုကိုပြန်လာဆွဲတယ်သူကအဲ့ဟာကိုကျွန်တော်အခုက dedicated run လုပ်တာပေါ့နော်ကျွန်တော်ဒီလုပ်နေတာအခုက
college ကနေစက်ပစ္စည်းပြုပြင်ထင်းသေးရင်းနဲ့ဘွဲရခဲ့ပေမဲ့လည်းဘာကြောင့် content track ကားကြီးမောင်းခဲ့တာလဲဆိုတာကိုသူကအခုလိုပြောပါတယ်
။အာစိတ်ကူကတော့နှစ်ခုတစ်ခုကတော့ငွေငွေကောင်းတယ်တစ်ခုကတော့ကျန်းမာရေးကြောင့်ကျွန်တော်ကဒုက္ခိတကျွန်တော်နောက်9နှစ်ဆိုရင်ကျွန်တော်တင်းတင်းတနက်လုပ်နေကျွန်တော်မလုပ်နိုင်တော့ဘူးအဲ့တော့ကြောင့်ဒီလောက်ကိုကျွန်တော်ရွေးချယ်တယ်ဒီလောက်ကလည်းအသက်65နှစ်ကနေအသက်80အထိလက်ရှိမောင်းနေတဲ့အဖိုးကြီးဖွားကြီးတွေရှိနေတယ်သူတို့မြင်ပြီးတော့မှငါလည်းဒီလောက်ကိုလုံနိုင်ပါမယ်လို့ကျွန်တော်ယုံကြည်ချက်နဲ့ကျွန်တော်ဒီလောကတွေရောက်ခဲ့တာ
အမေရိကန်တယ်ယူပို့ဆောင်ရေးကဏ္ဍမှာကားလုပ်ငန်းရေးပါပုံကိုကိုသိန်းထောင်ကအခုလိုရှင်းပြပါတယ
် Truck ကားလောကက Industry ရဲ့เนาะကျွန်တော်တို့စက်မှုလက်မှုလုပ်ငန်းတွေရှိနေတဲ့ဒီ Truck ကားလုပ်ငန်းရာရှိလိမ့်မယ်စက်မှုလုပ်ငန်းမရှိတော့မှဒီထွက်ကားလုပ်ငန်းကရပ်သွားမှာအဲကြောင့်ထွက်ကားတွေကစက်မှုလုပ်ငန်းရှိနေသေးထွက်ကားတွေရှိမယ်ရှိတော့ထွက်ကားကလည်းစီးပွားရေးရဝင်ငွေကောင်းမယ်နောက်တစ်ခုကဘလို့လူမျိုးတွေအတွက်ရနိုင်လဲဆိုတော့အာလူမျိုးတိုင်းရနိုင်တယ်ပုံစံမျိုးတိုင်းရနိုင်တယ်ဒုက္ခိတာလည်းမောင်းလို့ရတယ်ရှိတော့အောက်တပိုင်းအောက်တပိုင်းတည်နေတဲ့လူတော်မှမောင်းနိုင်တယ်ဆိုတော့ဒီဒီလောက်ကလူတိုင်းကိုမောင်းလို့ရတာပေါ့နော်ကျွန်တော်ပြောချင်တော့
အမေရိကကိုရောက်ခါစားမှာတော့ဘဝအသက်ပြန်ဆရာကြောင်းရရအလုပ်တွေလုပ်ခဲ့ရတယ်လို့တဖြည်းဖြည်းကိုဘဝကိုကြိုးစားတည်ဆောက်ခဲ့ရတာကိုလည်းအခုလိုပြောပါရစေ
။ကျွန်တော်18နှစ်ရှိပြီအမေရိကမှာဒါမှလည်းအလုပ်ကတော့ကျွန်တော်ကစက်မှုလက်မှုနဲ့ပတ်သက်တဲ့လုပ်ငန်းတွေပေါ့နော်စက်ရုံလုပ်ငန်းတွေမှာကားလုပ်ငန်းတွေနောက်စားသောက်ကုန်နဲ့ပတ်သက်ဟိုထုတ်တဲ့လုပ်ငန်းတွေမှာကျွန်တော်လုပ်ခဲ့တယ်။ Or machine setup နေရကျွန်တော်လုပ်ခဲ့ဘူးတယ်။အာနောက်တစ်ခုက operator နေလည်းကျွန်တော်လုပ်ခဲ့ဘူးတယ်။ဆိုတော့လောက်ကတော့၄၅ခုတော့ကျွန်တော်လုပ်ခဲ့ဘူးတယ်ဒါပေမဲ့ကျွန်တော်အတွက်ပေါ့နော်အဆင်ပြေဆုံးလောက်ကတော့ဒီလောက်ပါပဲဒီလောက်ကကျွန်တော်အတွက်အဖက်ဖက်ကလည်းအဆင်ပြေတယ်လို့ကျွန်တော်ယုံကြည်တယ
်ကားလောကကိုဝင်ရောက်ခြင်းတွေအနေနဲ့ဘာတွေဆောင်ဖို့ရှောင်ဖို့လုပ်မလဲဆိုတာကိုလည်းသူကအခုလိုအကြံပေးတော့ပါတယ်ခင်ဗျာ
ခရကာမောင်းကျင်တဲ့လူတွေဟိုပြောကျင်တာပေါ့နော်ပထမတစ်ချက်ကမောင်းဖို့စန္ဒရှိတယ်ဆိုရင် violation ဘာတစ်ခုမှမဖြစ်ဖို့အရေးကြီးတယ်violation ဆိုတာအကုန်လုံးပဲ personal လည်းပါမယ်ကားနဲ့လည်းပတ်သက်တဲ့ပါမယ်အတချို့ဆိုရင်လည်းမမိမရိုက်လိုက်လို့ဟိုရဲဖမ်းခံရတယ်ဒါလည်း violation ပဲလုံးဝဟိုပြဿနာရှိတယ်ဒါတွေရပါတော့เนาะနောက် criminal နဲ့ပတ်သက်တဲ့ဟာတွေလုံးဝမဖြစ်ဘူးเนาะသုံးခုကင်းဖို့တော့ကျွန်တော်ဟိုပြောကျင်တယ်တစ်ခုကမိမပေါ့เนาะမိမသုံးမဟုတ်မိမလည်းယောက်ျားအိမ်နောင်တွေမဖောက်ပြန်ဖို့အရေးကြီးတယ်ပထမချက်ဒုတိယချက်ကလောင်းကစားဘာလောင်းကစားမှမလုပ်တာအကောင်ဆုံးပဲတတိယချက်ကဟိုမူရီစေဘွားမူရီစေဘွားမှာတော့မှသူကအကုန်လုံးပါတယ်အရက်ပေါ့နော်အရက်ကတော့ဗျာတောက်မယ်အဲတောက်ပြီးမပေါင်းနဲ့ဒါမှလည်းမူရီစေဘွားလုံးဝလုပ်လို့မရဘူးကျွန်တော်ဆိုရင်ဗျာ random test အများနဲ့ထိတယ် random test ပေါ့နော်ကျွန်တော်ကပြီးခဲ့တဲ့ပတ်ရလဲကျွန်တော် random test ရှိတယ်သူကအဲ random test ထိတာနဲ့ဟိုဘာလဲဆိုတော့ကျွန်တော်ဘလူးမမပြောဘဲနဲ့ကုမ္ပဏီကနေကဲမီသွားစစ်စစ်သွားစစ်ဆိုပြီးမှဆက်ပေးလိုက်တယ်ချက်ချင်းသွားစစ်ပေးရတယ်အဲ့မှာကျွန်တော်က movie server တစ်ခုသုံးဆွဲနိုင်ရပေါ်တာပဲဒီအချက်၃ချက်နဲ့ကင်းနေဆိုရင် truck car log ကို easy လို့လုပ်ရတယ်မတက်တဲ့ဟာကတော့လူတိုင်းတင်ကြတာပဲပေါ့နော်ကျွန်တော်လည်းတင်ရတာပဲဒါပေမဲ့တင်ပေးမဲ့လူတွေရှိတယ်ဟိုကုညီပေးမဲ့လူတွေရှိတယ်ဒါပေမဲ့ဒီအချက်၃ချက်တာမကင်းလို့တော့ကျွန်တော်တို့ဒီ log ထဲကိုမဝင်တာအကောင်းဆုံးပဲအဲ့ဒါတော့အကြံပေးခြင်းလဲ
ဝင်ဝင်ကောင်းတဲ့လုပ်ငန်းဖြစ်ပေမဲ့လည်းကိုလို့ရတဲ့လုပ်ငန်းဝင်အနေထားလိုက်မိသားစုနဲ့သတင်းပတ်လာနဲ့ချီခွဲခွာနေရနိုင်တာကိုလည်းသူကထောက်ပြပါရယ်မိသားစုနဲ့ခွဲပြီးတော့နေရတဲ့အတွက်ကလေးရှိတဲ့မိသားစုတွေမှာဆိုရင်ကလေးចောင်းဖို့ចောင်းជို့အပြင်တခြားအိမ်တော်ရေးပြည်ပခတွေလည်းရှိလာနိုင်တာပါပြည်နယ်အလိုက်ဒေသအလိုက်ကုမ္ပဏီအလိုက်ကိုလို့ကန်ရတဲ့အခြေအနေကလည်းအမျိုးမျိုးကွဲပြားနိုင်ပါတယ်တချို့နေရာတွေမှာဆိုရင်တရက်ကိုသတ်မှတ်ချိန်၁၇နာရီလောက်မောင်းနိုင်ပေမဲ့တချို့နေရာတွေမှာတော့ကုန်တင်ချိန်ကိုနိုင်နဲ့ချီဆောင်ရတာမျိုးလည်းရှိတာပါတယ်။ဒါပေမဲ့လည်းဘွဲလက်မှတ်မလိုပဲတနည်းကိုဝင်ငွေသိမ်းချီရနိုင်တဲ့အခြေအနေကလည်းတချို့အတွက်တော့ဆွဲဆောင်စရာဖြစ်နေတာပါခင်ဗျာ
ကိုအောင်တင်ဆက်တဲ့သုဒ္ဓဆောင်လင်အမေရိကန်တခွင်အစည်းအဝေးကိုနားဆင်ကြည့်ရှုခဲ့ရတာဖြစ်ပါတယ်။ VRE ကနေတောက်ချာနေညာပိုင်းမြန်မာဘာသာအစည်းအဝေးကိုည10:00နာရီထိဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်။အခုတခါတော့တောက်ချာနေညာတိုင်းတင်ဆက်ပေးနေကြသိပ္ပံနဲ့နည်းပညာအစည်းအဝေးကိုတင်ဆက်ပေးမှာဖြစ်ပါတယ်။ဒီဘက်မှာတော့တည့်ရက်တွေမကြွေခင်မှာဘာကြောင့်အယောင်ပြောင်းလာသလဲဆိုတာကိုတင်ဆက်ပေးမှာပါ။စောင်းဝင်ရင်တည့်ရက်တွေအယောင်ပြောင်းပြီးတော့ကြွေကြရတဲ့အကြောင်းရင်းနောက်ခွဲကသိပ္ပံဆိုင်ရာအချက်လက်တွေကိုဓာတ်ပညာရှင်ဒေါက်တာခင်မောင်ညိုကိုဒေါက်ခင်မျိုးသက်ကဆက်သွယ်မြင်ပြီးတော့တင်ပြထားပါတယ်ခင်ဗျာ
女儿的工程比三位亚的要嘛第二句哈一样表工比这批比最佳的是吧的马上阿古路阿绝对最佳的吧呢但是亚的乌路没比本路现代亚的出来过阿便瑞个地拉长路大陆边亚生都得看望你了
三五亚了亚的乌路一拉比你嘛是的你用起啊这批比用的话出路的啊你打赌啊你要打戏啊。这批批批多了啊就能入的地方长米里面啊变那个 A 的菜谷的地长米。为什么菜到 A 了呢就这样菜啊你要呢你打赌了。你看嘛这个地啊对这边的啊都是就有点必须要你呢那个和木料啊企业上呢老板嘛 A 的这个地啊都是都看边来的出来啊这这边的啊问了吧。这边的啊这路马戏的这月的啊啊啥切吧。这路马戏的高不能奥菜的因为那个正月个受雨的以爱的库帮撒铺你要按那个 photosynthesis 考的啊啥切清比如加吧的。这路比如这个这边啊这加的爱的羡慕的 ,fiber 加的压了这边啊击穿了吧的。这月的啊前两天啊爱的啊漏不漏的。အဲ့ဒီအလုပ်လုပ်တဲ့တည့်ရတီမှာအဓိကပါဝင်တာအစိမ်းရောင်ပစ္စည်းတွေပါအဲ့ဒီအစိမ်းရောင်ဓာတ်ပစ္စည်းတွေကိုကလိုရိုဖီလို့ခေါ်ပါတယ်ကျွန်တော်စောစောကပြောတဲ့လိုပေါ့နေရောနေရောတဲ့အေးလာလာဆိုရင်တော့အပင်တွေကအရွက်တွေကိုသူ့ရဲ့ nutrients တွေအစာတွေရေတွေမပို့တော့ဘူးမပို့တော့ဆက်ပြီးတော့ကလိုရိုဖီတွေအဖြစ်ပစ္စည်းလာတယ်အစိမ်းရောင်ဆက်ပြီးတော့ပစ္စည်းလာအဲ့ဒီအစိမ်းရောင်တပ်ပစ္စည်းတွေကတဖြည်းဖြည်းဖြည်းဖြည်းနဲ့ကြီးပြည့်ရမယ်အချိန်ရောက်သွားပါလေ
အပင်တွေဟာအစိမ်းရောင်ကနေအဝါကနေဝါရွှေရောင်အညိုရောင်နဲ့အနီရောင်တွေအဖြစ်ဘာကြောင့်ပြောင်းသွားတာပါလဲဒီတည့်ရတွေကရောင်ပြောင်းတာနဲ့ပတ်သက်ပြီးတော့ဓာတ်ရုပ်ပြောင်းလဲမှုတွေကဘာတွေပါလဲ
ဒီပင်ဟာတည့်ရတွေအရောင်ပြောင်းလဲကြီးရယ်ဆိုတဲ့ဟာတွေကိုဆောင်းဥကာလမှာတွေ့ရပါလေအမလာစတဲ့ autumn leaf တွေဖြစ်လာတာကိုလည်းကျွန်တော်တို့ကသဘောကျကြတယ်။အဲ့တော့ဒါတွေကိုဘယ်လိုဖြစ်လဲဆိုတဲ့ဟာကိုအများအားမေးခွန်းနေကျွန်တော်တို့မေးကြပါတယ်။ဒါတို့ပြီးကဘယ်လိုပြောင်းလဲခြင်းဘာတွေဖြစ်လဲဆိုတဲ့ဟာကိုပြောတဲ့အခါမှာအပင်ထဲမှာ chlorophyll တမျိုးလည်းမဟုတ်ပါဘူး။ကျန်တဲ့ပစ္စည်းတွေအများကြီးရှိတယ်။အဲ့ဒီပစ္စည်းတွေကတော့ beta carotene လို့ခေါ်တဲ့မောလာဥနီတို့လင်မောသီးတို့သင်မောသီးတို့မှရှိတဲ့ပစ္စည်းတွေပေါ့။အဲ့ဒီပစ္စည်းကို synthophyll လို့ခေါ်ပါတယ်။အစံတို့ဖီကကလိုရိုဖီရဲ့အောက်ခြေမှာရှိတယ်။ကျွန်တော်တို့ကလိုရိုဖီအစိမ်းရောင်ကိုမြင်နေရတယ်။သာမန်အဖြစ်အပင်မှာကျွန်တော်တို့ကလိုရိုဖီကိုမြင်နေရတော့အစ်ပင်ကစိမ့်နေတယ်။ဒါပေမဲ့ကလိုရိုဖီလက်ပြတ်သွားရောနောက်ထပ်ပါမြင်လဲဆိုရင်ဘီတာကာရိုတင်းကိုခေါ်တဲ့စံတို့ဖီဒီအရောင်ကိုပေါ်လာပါလေ။အဲ့ဒီစံတို့ဖီကအဝါရောင်ဝါရွှေရောင်ရှိပါလေ။အဲ့ဒီဝါရွှေရောင်ရှိလာတော့ဒီကောင်လေးကအပင်ပေါ်မှာဆက်ဆက်ပပလေးရှိနေတာကိုကျွန်တော်တို့မြင်နေရတယ်ဒီအချိန်မှာအရွက်တွေကျွေတော့မှာပေါ့အဲ့တွေကျွေကန်လေးကျတဲ့ခါမှာအဲ့မှာအပင်မှာရှိတဲ့အရွက်မှာရှိတဲ့စကြာဓာတ်ကိုအပင်ကတခါဆက်ပြီးတော့အနီရောင်ပြောင်းလိုက်ပါလေအဲ့ဒီအနီရောင်ကိုအန်တိုဆိုင်နင်လို့ခေါ်ပါတယ်အန်တိုဆိုင်နင်တွေကတကယ်တကယ်တော့ပိုးသတ်ဆေးတွေပါတဲ့အပင်ကိုကာကွယ်ပေးတဲ့ဟာတွေဖြစ်တယ်အဲ့ဒီချွေရတဲ့ခါမှာအပင်မှာဒဏ်ရာလေးတွေကျန်ခဲ့တယ်အဲ့ဒဏ်ရာကိုအခြားပူမွားဘက်တီးရီးယားတွေဝင်ရောက်စားတော့ရင်အပင်ဒုက္ခရောက်မှာဆိုလို့အပင်တွေကအန်တိုဆိုင်နင်လို့ခေါ်တဲ့အနီရောင်ဒရပ်ပေါင်းတွေကိုအရွက်တွေစားထုတ်လို့တယ်အရွက်တွေမှာစားထုတ်လိုက်တော့အယိုးတွေအရွက်တွေကအနီရောင်ကိုစားပြောင်းသွားအဝါရောင်နဲ့အနီရောင်ပေါင်းလိုက်တဲ့ခါမှာဝါရွှေလေးဖြစ်လာတော့အမှန်စားပါတဲ့သိရွက်တွေရှိတယ်အနီရောင်များလာလေအပင်ကအရွက်တီတော့ကျွေတော့မယ်ဆိုလားမြင်နေရပါလေ
အပင်တွေကိုအရွက်ပေါ်မူတည်ပြီးခွင်းနှမျိုးတွေ့ရပါလေ deciduous လို့ခေါ်တဲ့အရွက်တွေအယောင်ပြောင်းပြီးကျွေကြနေရှိတဲ့ရွက်ပြက်နဲ့တစ်နှစ်ပတ်လုံးအရွက်တွေကိုမြင်နေရတဲ့အမြဲစိမ်း evergreen ပဲဖြစ်ပါတယ်မြန်မာပြည်မှာတော့ rainforest လို့ခေါ်တဲ့မိုးသစ်တော်တွေရှိပြီးတချို့အပင်တွေကဆောင်းထဲမှာအရွက်ကျွေတယ်လို့တချို့ကချောက်တွေပူပြင်းတဲ့နှွေမှာအရွက်ကြွေတွေရှိပါတယ်။နောက်မိုးရွာတာနဲ့အရွက်တွေအကုန်လုံးပြန်ထွက်လာတာပါ
။မ ဘမပြည်မှာကြတော့ဘမပြည်က rain forest တွေရှိတော့ဗောလေတိပင်းတွေမှာသိရတဲ့ကျွေးတဲ့ဟာကိုမတွေ့တာလည်းရှိတယ် rain forest ဆိုရင်ကျွန်တော်တို့ကရေစင်းလမ်းနဲ့တစ်တော်လို့ခေါ်တယ်မသိရတဲ့အတွင်းထဲမှာကျွေးရတာကိုကျွန်တော်တို့မသိဘူးဘမပြည်မှာရှိတဲ့ဥမာချိုးမင်ဆိုတော့ချိုးပြီးတော့ကြအရန်ကြီးတယ်လေအဲ့တော့လွန်ရောက်ပြီဆိုရင်သူကအပူဒဏ်ကိုမခံနိုင်တော့ဘူးဘာလို့လဲဆိုရင်သူကရေကိုဆုပ်လာတဲ့ခါမှာအဲ့အရွက်ကြီးတွေကအငွေ့တွေကိုဒေးတွေကိုဖြန့်တယ်အထူးသဖြင့်ရင်ငွေ့တွေပေါ့အဲ့ရင်ငွေ့အများကြီးကိုသူဖြန့်လို့ဆိုရင်သူအရွက်တွေကဒုက္ခရောက်လို့ဘယ်လိုမှမဖြစ်နိုင်တော့သူရေတွေမပေးတော့ဘူးပေါ့ရေမပေးတော့ဒီအရွက်တွေကဝါတယ်နေကြတယ်ဒီကျုံးပင်ကတော့အမှန်ထူးကြပါလေຫນွေဘက်မှာသူအရွက်ချီသွားတော့ဘိုးဘက်မှာပြန်မတော့အရွက်ပြန်တော့ပေါ်လာပါတယ်အကြီးတွေကိုကြည့်တယ်ဥကစန်တိုဖီးတို့ကတော့အပြင်ကိုသူကအန်တိုဆိုင်နေလားတခါလေးရှိနေလားလို့လာကျွန်တော်ထင်ရတယ်။ဘာကြောင့်လဲဆိုရင်အဲ့ဒီကျိုးရွက်တွေကိုခူးလာလက်မှာဖုတ်ခြေလိုက်ရင်ညီရဲတော့သူ့ရအောင်လို့ပြောဖြစ်လာတာကိုတွေ့ရလိမ့်မယ်။အဲ့တော့အထင်းမှာသူ့ပါတာစေချာပေါက်ရှိပါတယ်အများကြီးပါတယ်။ဒီစချာအယောင်တွေအများကြီးပါတာကိုသိသိစရာတွေ့ရလိမ့်မယ်။အကန်လေးဖြစ်တဲ့မေးပယ်ချီးစ်ကအဲ့ဒီတွေတော့ကျွန်တော်ချွေကြည့်တော့အနီရောင်တွေပါလေအစိမ်းဘောကမှာချွေကြည့်တော့အနီရောင်ကိုအရှာတွေ့ဖို့အမှန်ခက်ခဲပါလေ။ဒီသဘာဝတည်ရွတ်ရဲ့သဘာဝတွေကအမှန်ထူးဆန်းပါလေ။တစ်ပင်ကလည်းကျွန်တော်တို့လူတွေလိုပါပဲလမ်းနေမလျှောက်နိုင်ပေမဲ့မသွားလာနိုင်ပေမဲ့သဘာဝကိုအချိုးပြုပြီးတော့သူ့အတွက်လည်းသူနားလေတဲ့အုံနောက်ရှိတဲ့သဘောမျိုးနဲ့နေနေတဲ့ကဘာကြီးကိုအချိုးပြုတဲ့ပစ္စည်းတွေပဲလို့ကျွန်တော်ယူဆပါလေ။
ဒေါက်တာခင်မောင်ညိုရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်သက်သိပံတဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံရအောင်နော
်။သရရှင်ဤခုနားဆင်ခဲ့ရတာကတော့ဒေါက်ခင်မျိုးသက်စီစဉ်တင်ဆက်တဲ့သိပံတဲ့ဤပညာကဏ္ဍကိုနားဆင်ခဲ့ရဖြစ်ပါတယ်။ VOE ကနေတောက်ချာနေညပိုင်းမြန်မာဘာသာအစည်းအဝေးကိုဆက်ပြီးတော့အတန်လွင့်ပေးနေပါတယ်။အခုကြံရှိနေသေးတဲ့အချိန်တွင်မှာတော့သတင်းချင်းချုပ်ကိုကိုဝင်းမင်းကတလဲကြီးညာပေးမှာဖြစ်ပါတယ်ဗျာ
။မြန်မာမပါတဲ့အာဆီယံထိပ်သီးဘွဲ့ကနေအာဆီယံအဖွဲ့ဝင်17နိုင်ငံမြောက်အဖြစ်အရှိတီမောနိုင်ငံကိုလက်ခံလိုက်ပါပြီ။မြို့ဝါဖြစ်မှာအာဆီယံခေါင်းဆောင်တွေဆုံဖြတ်ပေးခဲ့တဲ့လက်ရှိလေးလာသူအဖွဲ့ဝင်ဆင်အောင်မှာအရှိတီမောအနေနဲ့အာဆီယံထိပ်သီးဘွဲ့အပါအဝင်အာဆီယံစည်းဝေးတိုင်းမှာတရားခွင့်ရမှာပါ။ဒါပေမဲ့အဖွဲ့ဝင်အပြည့်အဝဖြစ်ဖို့ကတော့ဆက်လုပ်ရမယ့်လုပ်ငန်းစဉ်တွေရှိနေသေးပြီးဒီလှုပ်ဆောင်ပြီးစီးမှုတွေကိုလာမယ့်နှစ်ထိပ်သီးညီလာခံကိုတင်ပြရမယ်လို့အာဆီယံကထုတ်ပြန်ခဲ့ပါတယ်ခင်ဗျာ။တချိန်ထဲမှာဒီအာဆီယံထိပ်သီးဘွဲ့မှာပဲမြန်မာရေးကိုင်တွယ်မှုပိုလက်တွေ့ကျခိုင်မာရေးအချိန်စရာချမှတ်ဖို့သဘောတူလိုက်ကြပါတယ်။မြန်မာရေးအာဆီယံဘုံသဘောတူညီချက်၅ချက်ဟာတိုးတက်မှုရှိသလောက်ဖြစ်နေတာမို့အခုလိုအချိန်ကာလသတ်မှတ်ချက်ထားလုပ်ဖို့လိုတယ်လို့အာဆီယံခေါင်းဆောင်တွေကဆုံဖြတ်ခဲ့ကြတာပါ။ဒါအပြင်အာဆီယံထုတ်ပြန်ချက်ထဲမှာလည်းအာဆီယံထိပ်သီးဘွဲ့နဲ့နိုင်ငံခြားရေးစည်းဝေးအပြင်လိုအပ်လာရင်တခြားစည်းဝေးတွေမှာပါမြန်မာကိုတက်ခွင့်မပြုဖို့ဆုံဖြတ်ရင်အာဆီယံပူးပေါင်းဆောင်ရွက်ကောင်စီကိုတာဝန်ပေးခဲ့တယ်လို့ဖော်ပြခဲ့ပါတယ်ခင်ဗျာ။ကမ္ဘာဥတုရာသီညီလာခံကြီးမှာတော့အမေရိကန်သမ္မတအနေနဲ့ဥတုရာသီဖောက်ပြန်မှုတာမကြီးလှုပ်ဆောင်ချက်တွေကိုရှင်းပြဖို့ရှိနေပါတယ်။အီဂျစ်နိုင်ငံမှာလုံမဲ့COP27 ကုလသမဂ္ဂဥတုရာသီဆိုင်ရာညီလာခံကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်ဒီနေ့တက်ပြီးဥတုရာသီဖောက်ပြန်မှုဟန်တားနိုင်ရေးအတွက်ပြည်ရင်းရောပြည်ပမှာပါအမေရိကန်အနေနဲ့အရေးယူဆောင်ရွက်နေတာတွေကိုပြောဖို့ရှိကြောင်းအမေရိကန်ရာရှိတွေကဆိုပါတယ်ဒါပေမဲ့နိုင်ငံအတော်များများကတော့အမေရိကန်ကဘာလုပ်နေလဲဆိုတာတဲ့သဘာဝဘေးဒဏ်ကြုံတွေ့နေရတဲ့အတိုင်းပြည်တွေအတွက်ချမ်းသာတဲ့အတိုင်းပြည်တွေကဘာချက်ချင်းလုပ်ပေးနိုင်မလဲဆိုတာကိုပဲပို့စိတ်ဝင်စားနေကြပါတယ်ခင်ဗျာအမေရိကန်ဗန်ဒါရေးဝန်ကြီးနဲ့တရုတ်ဘူပန်ဥက္ကဋ္ဌနဲ့ G20 CYA အရာကြီးနိုင်ငံ20ဆွေးနွေးပွဲပြင်ပမှာထူးထူးခြားခြားတွေ့ဆုံမှုရှိပါတယ်။အမေရိကန်ဗန်ဒါရေးဝန်ကြီးဂျန်နက်ယယ်လင်ဟာကမ္ဘာစီးပွားရေးအခြေအနေနဲ့တရုတ်ရဲ့ဈေးကွက်တွေနဲ့ပတ်သက်လို့ဒီဆွေးနွေးပွဲမှာတရုတ်ဘန်ဘူပန်ဥက္ကဋ္ဌရီကန်နဲ့ဆွေးနွေးဖို့ရှိနေတာပါခင်ဗျာ
။သတင်းချင်းချုပ်ကိုကိုဝင်းမင်းကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီညအစည်းအဝေးထုတ်လုပ်ရေးမှုကမန်အင်ဂျင်နိုင်ဖြစ်ပြီးတော့အတန်လွန်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ရှောက်ကန်ချမ်းနဲ့ Justin တွိတ်တို့ဖြစ်ပါတယ် VOA American အတိုင်းရဲ့တောက်ချာနေညပိုင်းမြန်မာဘာသာစီစဉ်တွေကိုည9:00ကနေ10:00ထိလိုင်းတို့ပြီးတော့19:25နဲ့30မိနစ်တို့ကနေအတန်လွန်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားဆင်နေတော့လဲကျေးဇူးတင်ပါတယ်သောရရှင်နေအားလုံးဘေးကင်းလုံခြုံနိုင်တဲ့ညတညဖြစ်ပါစေဗျာကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.